Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဇူလိုင်လ31ရက်ဗိုလ်တုနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေခေါင်းနိုင်အထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့ညနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျမကခင်ရတက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအနှစ်400ပြည့်ဗာဂျီးနီးယားပြည်နယ်လွှတ်တော်အခမ်းအနားမှာတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်မြောက်ကိုရီးယားကသူ့ရဲ့အရှိတ်ကံယူရန်ကနေဒုံးကျည်ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဟာထိုင်းနိုင်ငံဘန်ကောက်မှာကျင်းပမယ့်အမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့သွားနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရမင်းထွန်
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူနားဆင်ရမယ့်သတင်းဝါတွေထဲမှာတော့ကမ္ဘာတဝက်လက်နက်ကိုင်ပက်တီးရီတဲ့ကလေးစစ်သားအုံမြင့်ကိုဆိုင်ရာ2018ခုနှစ်အစည်းအဝေးခန်းစားနာပတ်သက်ပြီးကုလသမဂ္ဂကပြောတာကတော့
Last year there was also a record amount of peace agreements, peace dialogues and peace processes were ongoing.
ကလေးသူငယ်နဲ့လက်နက်ကိုင်ပတိပကဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Virginia Gamba ရဲ့ပြောစကားကိုခဏဦးနားဆင်ကြရတာပါ။အပြည့်အစုံကိုသတင်းတွေအပြည့်မှနားဆင်ရပါမယ်။ဒီသတင်းတွေနဲ့အတူဘင်္ဂလားဒေ့ရှ်မှာခေါ်လုံနေကြတဲ့ရိုဟင်ဂျာတွေနေရပြန်ရေးကိစ္စပုဂံရှိအောင်ယဉ်ကျေးမှုနယ်မြေကို UNESCO အဖွဲ့နဲ့ကမ္ဘာအမွေအနေစီးရင်မှာထည့်သွင်းအသိမှတ်ပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတိတိကျကျရတော့အရှင်ရှာနေဒရာရဲ့ဟောပြောချက်ပေါ်တုံ့ပြန်ချက်စတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိင်္ဂီထိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ။
Virginia ပြည်နယ် Jamestown မှာကျင်းပတဲ့အနှစ်400ပြည့် Virginia ပြည်နယ်လွှတ်တော်ထိမ်းမှအခမ်းအနားကိုတချို့ပြည်နယ်လွှတ်တော်အမတ်တွေမတက်ရောက်ဘဲတပိတ်မှောက်ခဲ့ပြီးအမတ်တဦးရဲ့ကန့်ကွက်ဆန္ဒပြမှုတွေကြားမှာပဲသမ္မတ Donald Trump တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။သမိုင်းဝင်နေရာမှာရှိတဲ့အနောက်ကဘာကျန်းကရှေးကြဆုံးလွှတ်တော်ရဲ့ပါတီကြီးနှစ်စလုံးရှေ့မှောက်သမ္မတတဦးအနေနဲ့ပထမဆုံးမိန့်ခွန်းပြောကြားခွင့်ရတာတိတ်ဂုံယုံကြောင့်သမ္မတကပြောကြားခဲ့တာပါ။သမ္မတ Trump အခုလိုမိန့်ခွန်းပြောနေစဉ်အတွင်းမှာ Democrat လွှတ်တော်အမတ်Ibrahim Samira ကသမရအနေနဲ့သူတို့နေရာရင်းကိုပြန်ပြီးပို့လို့မရတဲ့အကြောင်း Virginia ကသူတို့ရဲ့နေရာရင်းဖြစ်တဲ့အကြောင်းအဟစ်ပြောဆိုခဲ့ပါတယ်။ပြည်သက်တွင်မှာရှိတဲ့တခြားလွှတ်တော်အမတ်တွေကတော့ Palestine နယ်ပေါ်အမေရိကန်နိုင်ငံသားဖြစ်တဲ့သွားဆောင်ဝင်နေဖြစ်တဲ့လွှတ်တော်အမတ်ကိုဝိုင်းပြီးတော့ဟိုလှောင်ပြောင်ကြပြီးတော့ USA Trump လို့ဩခဲ့ကြတာပါ။ Samira ကိုရဲကခေါ်ထုတ်သွားပါတယ်။နောက်ပိုင်းမှာ Twitter ကနေတဆင့်သူကရေးသားရမှာတော့အခုလိုသမရမင်းကွန်းပြောချိန်မှာကြားဖြတ်အော်ဟစ်ရခြင်းဟာအသားရောင်ခွဲခြားမှုနဲ့အမုန်းတရားတွေပြောကြားသူတွေကိုတီးခံမနေတဲ့ဘူးလို့ယူဆတာကြောင့်ဖြစ်ကြောင်းရေးသားပါတာပါတယ်။ Virginia Republican Party ကနောက်ပိုင်းကြီးညာချက်ထုတ်ပြန်ရမှာတော့ရှမီရာဟာဘာသာရေးဆန့်ကျင်သူဖြစ်ကြောင်းဖော်ပြထားတာပါ။
အမေရိကန်ပြည်ထောင်စုကအာဖရိကနယ်ပေါ်အမေရိကန်တွေအများစုနေတဲ့ဘော်တီမိုးမြို့နဲ့ထင်ရှားတဲ့အောက်လွှတ်တော်အမတ်အလီဂျာကမ်မင်းစ်ကိုဦးတည်ပြီးပြောဆိုမှုတွေဟာလူမျိုးရေးဆန်တဲ့လူဝေဖန်သူတွေကပြောဆိုကြတဲ့အပေါ်အင်ကာနစ်မှာသမ္မတဒေါ်နယ်ထရန့်ကထပ်ပြီးခုခံပြောဆိုပါတယ်အောက်လွှတ်တော်အမတ်အလီဂျာကမ်မင်းစ်ကအမေရိကန်သမ္မတရဲ့မိသားစုဝင်တွေအပါအဝင်အင်ဂျူရိုယာရှိတီရဲ့ဆက်သွယ်မှုအချက်အလက်တွေရယူဖို့ကြိုးပမ်းတဲ့အောက်လွှတ်တော်ရဲ့အင်အားကောင်းတဲ့ကော်မတီအဖွဲ့ဝင်ဖြစ်ပါတယ်။ဒီမိုကရက်တစ်ဦးဆောင်နေတဲ့တခြားမျိုးတွေနဲ့ဘော်တီမိုးမှာရှိနေတဲ့အဂတိမကင်းမှုကြီးတွေကိုဖော်ထုတ်ပြောပြတာကြောင့်ကိုကိုကိုကူညီရရောက်တယ်လို့ထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအင်ဂျူရိုအပြင်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလူတွေဟာဘော်တီမိုးမှာငရဲကြခံရတဲ့African American အများစုနေကြတဲ့မြို့ကဒေသခံတွေအနေနဲ့သူ့ရဲ့ဆောင်ရွက်ချက်အပေါ်ကျေးဇူးတင်နေကြတယ်ဆိုတာကိုပြောပြလိုက်ကြပါလို့လည်းသမ္မတထရန့်ကပြောပါတယ်။သူကကမ္ဘာပေါ်မှာလူမျိုးရဲ့အစွဲအနည်းဆုံးသူဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အလီဂျာကမ်မင်းစ်တို့လိုလူတွေကြောင့်လွန်ခဲ့တဲ့နှစ်20ကျော်အတွင်းဘော်တီမိုးမြို့မှာတုံးခဲ့တဲ့ရန်ပုံငွေတွေကခိုးယူခံရတာနဲ့အလဟသဖြစ်ခဲ့ရတယ်လို့ပြောဆိုပြီးသမ္မတထရန့်ကထပ်ပြီးတော့ဝေဖန်တိုက်ခိုက်ထားပါတယ်။
အမေရိကန်ကိုဝင်ရောက်ခြေချလာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီထားစေရှိကြောင်းဆွဆွဲချင်တဲ့သမ္မတထရန့်အစိုးရကိုထိတ်တန့်လူခွင့်ရဲ့အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရာရောက်တယ်လို့ပြောတာပါ။ ACLU ကအမေရိကန်ပြည်သူ့အခွင့်အရေးများသမဂ္ဂကကယ်လီဖိုးနီးယားပြည်ဆန်ဒီယေဂိုမြို့ပ ဘိုးအစိုးရတရားသူကြီးထံမှာအင်္ဂါနေ့ကဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ ACLU ရဲ့ရှေ့နေဖြစ်တဲ့ Lee Garland ကသမ္မတ Trump ရဲ့အစိုးရအနေနဲ့ကလင်းငယ်ရီကို Meet ပါရုံနဲ့တကွဲတပြားစီထားရှိစေတာဟာအံ့အားသင့်တုံ့လို့ဆရာကောင်းကြောင်းနဲ့အခုလိုရက်ဆက်ပြီးတရားမဝင်မူဝါဒကြောင့်တကွဲတပြားစီဖြစ်နေရတဲ့လူထောင်ပေါင်းများစွာအပြင်နောက်ထပ်မိသားစု900ကျော်လည်းထပ်ပြီးအလားတူအခြေအနေရောက်နေတယ်လို့ထောက်ပြထားတာပါမိသားစုတွေကိုပြန်လည်စုစည်းပေးဖို့အတွက်တရားရုံးရဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ2018ဇွန်လတုန်းကမိသားစုဝင်တွေကိုတကွဲတပြားစီပြုလုပ်မှုရပ်တန့်ဖို့အတွက်သမ္မတ Trump ကအမိန့်ပေးခဲ့ပြီးနောက်ပိုင်းကလေးပေါင်းထောင်နီးပါးဟာသူတို့ရဲ့မိဘတွေရှိကနေခေါ်ယူသွားတာခံရတယ်လို့ ACLU ကပြောပါတယ်။ Trump ကတော့သူ့ရဲ့မူဝါဒဟာမိဘအနေနဲ့တာသမီကိုအန္တရာယ်ပြုမှတာတကွဲတပြားစီထားဖို့ညွှန်ကြားထားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့နယ်ခြားဆောင်တပ်တွေကတော့မိဘတွေကမော်တော်ယာဉ်စီကံချိုးဖောက်မှုတို့မျိုးရာဇဝတ်မှုသေးသေးလေးတွေကျူးလွန်ကြရင်အချိန်ကျပြောင်းရွှေ့သူတွေရဲ့ကလေးတွေကိုသူတို့ရဲ့မိဘတွေထံကနေခေါ်ယူသွားတာမျိုးခံရတာမျိုးရှိတယ်လို့ပြောပါတယ်။
မြောက်ကိုရီးယားကဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအရှိတ်ကံယူတန်းကနေဒုံးကျည်တွေပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဆောက်ဟယန်ပြည်နယ်ဟိုဒိုကျွန်းဆွယ်အနီးကနေဒုံးကျည်တွေကိုပစ်လွှတ်ခဲ့တာလို့တောင်ကိုရီးယားပူရဲစစ်ဝစီချုပ်အဖွဲ့ကပြောပါတယ်။နောက်ထပ်ပစ်လွှတ်မှုတွေကိုစစ်တပ်ကဆက်လက်စောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူရဲစီရေးလေ့ကျင့်မှုတွေဆက်လုပ်ဖို့နဲ့အမေရိကန်လက်နက်တွေဝယ်ယူဖို့ဆုံးဖြတ်ချက်အပေါ်တုံ့ပြန်တာလို့ပြောဆိုပြီးမြောက်ကိုရီးယားဘက်ကတာရိုပစ်ဒုံးကျည်နှစ်ဆင်ပစ်လွှတ်ခဲ့ပြီးတဲ့နောက်6ရက်အကြာမှာအခုလိုဒုံးကျည်တွေထပ်ပြီးတော့ပစ်လွှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့အနေနဲ့စီရင်လေ့ကျင့်မှုတွေဆက်လုပ်မယ်ဆိုရင်တိုက်ချင်းပြက်ပယ်ဒင်းတက်ဒုံးကျည်နဲ့နျူကလ িয়ার ဆန့်တက်မှုတွေပြန်စနိုင်တယ်လို့လည်းမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မနစ်ကနိုင်ငံပေါင်း20မှာလက်နက်ကင်ပြစ်ပတ်ကရီတွင်ကလေးစစ်သားအုံပြုမှုကြောင့်ကလေးတငယ်တေဆုံးဓာတ်မှမဟုတ်ထိခိုက်ဒဏ်ရာရမှုအရေးအတွက်ဟာယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း12,000ကျော်ထိဖြစ်သွားပြီးဒါဟာမကြုံစုဘူးတိတ်ကိုများနေတာကြောင့်အထူးတုံ့လို့ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။2018တွင်ကလေးတငယ်တွေပေါ်ကျူးလွန်မှုပေါင်း24,000ထိရှိကြောင်းနဲ့ဒီထဲမှာကလေးငယ်တွေကိုတပ်ဖြတ်မှုထိကိုက်ရှေမှုလိမ်မှုအကျံဖက်တာတွေးဆောင်ခေါ်ယူတာကလေးစစ်သားတဲ့စုဆောင်းလာတဲ့စာသင်ကျောင်းတွေဆေးရုံတွေတိုက်ခိုက်ခံရတာတွေပေါဝင်တယ်လို့အင်ကာနေမှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေစစ်ပွဲအချင်းချင်းပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုံဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေကိုထိကိုက်ဒဏ်ရာရတဲ့ပုံမှာထူးဆိုရင်ကြောင့်အတွင်းမှုချုပ်ကပြောပါတယ်။ဒါပြင်ဘဲအားလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးပေါက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဆိုးရတဲ့ချိုးပေါက်မှုတွေဖြစ်ဖော်ပြထားတဲ့ထဲမှာ2018တွင်တပ်မတော်ကကလေး9ယောက်ကိုစစ်သားဖြစ်စုဆောင်ပြီး64ယောက်ကိုစစ်သားတွေအဖြစ်အသုံးပြုခဲ့ကြောင်းနဲ့လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေကလည်းကလေးစစ်သားစုဆောင်တဲ့ဖြစ်ရပ်7ခုရှိတယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံအတွက်ပထမဆုံးရေငုပ်သင်္ဘောဖြစ်လာမဲ့ Kilo Class အမျိုးအစားရေငုပ်သင်္ဘောကိုမွမ်းမံပြင်ဆင်ပြီးဒီနှစ်အတွင်းမှာပဲအိန္ဒိယကလွှဲပြောင်းပေးဖို့ရှိတယ်လို့ Economist Time သတင်းကဖော်ပြပါတယ်။လာမယ့်နှစ်တည်းအတွင်းကိုပိုင်ရေငုပ်သင်္ဘောတပ်ဖွဲ့ဖွဲ့စည်းဖို့လုပ်နေတဲ့မြန်မာရေတပ်က INS Sinhubia ရေငုပ်သင်္ဘောကိုလေ့ကျင့်ရေးမှအသုံးဖို့ရည်ရွယ်ထားပါတယ်။1980ပြည်လွန်နှစ်တွေတုန်းကရုရှားထံကဝယ်ထားတဲ့ Kilo Class ရေငုပ်သင်္ဘောကိုလက်ရှိမှာတော့ Hindustan Shipyard Limited က Vizag မြို့မှာမွမ်းမံပြင်ဆင်နေပြီးဒီနှစ်မကုန်ခင်မှာအပြီးသတ်မဲ့အနေထားရှိတယ်လို့လည်းသတင်းရှင်းမြစ်တွေကပြောပါတယ်။ရေငုပ်သင်္ဘောရဲ့မူရင်းထုတ်လုပ်သူရုရှားထံကနေလိုအပ်တဲ့ခွင့်ပြုချက်ရယူထားပြီးမြန်မာရေတပ်မှလေ့ကျင့်ရေးအတွက်မူရင်းစနစ်တွေကိုပြန်လည်ပြင်ဆင်မှာဖြစ်တယ်လို့လည်းသတင်းရှင်းမြစ်တွေရဲ့အပြောကိုကိုးကားပြီးတဲ့င်းမှာဖော်ပြထားပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာထိုင်းနိုင်ငံဘန်ကောက်မှာကျင်းပမယ့်အမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူးတဲ့ဥက္ကဋ္ဌဖြစ်နေဆောင်ရွက်ဖို့အင်္ဂါနေ့မှာဝါရှင်တန်ဒီစီကနေထွက်ခွာသွားပါပြီ။ဒီဆွေးနွေးပွဲရဲ့ဘေးတွက်စီဝေးဖြစ်နေမြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးမှုတွေလုပ်မဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကဖျက်သိမ်းဖို့မရှိပါဘူး။မြောက်ကိုရီးယားကသူ့ရဲ့ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုလုပ်ခဲ့ပေမဲ့အမေရိကန်ကတော့လက်ရှိသူ့ရဲ့မြောက်ကိုရီးယားဆိုင်ရာတန်တမာရေးကြိုးပမ်းမှုကိုပြောင်းလဲဖို့မမြင်ဘူးလို့ကြမ်းကြင်သူတွေကပြောပါတယ်။
American Democrat Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ရေးရှင်းပြိုင်နေကြသူတွေရဲ့ဒုတိယအကြော့စကားစစ်ထုတ်ပွဲကို Deacon A. Inga နေနဲ့ဗုဒ္ဓဦးနေ့ညတို့မှာကျင်းပမှာပါ။လာမယ့်2020ပြည့်နှစ် American သမရရွေးကောက်ပွဲမှာလက်ရှိသမရ Donald Trump ကိုအနိုင်ယူနိုင်ရေး Democrat Party ရဲ့အကောင်းဆုံးကိုယ်စားလှယ်လောင်းဖြစ်ပါတယ်ဆိုတာကိုပြသဖို့ရှင်းပြိုင်ဘက်20ရို့စူးစမ်းကြမှာဖြစ်ပါတယ်။လာမယ့်နှစ်အစောပိုင်းမှာကျင်းပမယ့် Democrat Party ရဲ့ပထမအကြိမ်သမရကိုယ်စားလှယ်လောင်းချေပွဲကျင့်ပဖို့6လအလိုမှာကိုစလေလောင်းဖြစ်ရေးရှင်ပြိုင်သူ10ဦးစီရဲ့စကားစစ်ထိုးပွဲနှစ်ခုကိုကျင့်ပတာဖြစ်ပါတယ်။အမေရိကန်ကားထုတ်လုပ်ရေးလုပ်ငန်းတွေရဲ့အချက်အချာမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့မှာလုပ်မဲ့စကားစစ်ထိုးပွဲတွေကိုတော့ CNN ရုပ်သံကဓာတ်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင
်။ပရိုနမ်နဲ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်။2018ခုနှစ်အတွက်ကမ္ဘာတဝန်လက်နက်ကိုင်ပြည်ပကအတွင်းကလေးစစ်သားအုံပြုမှုဆိုင်ရာအစီရင်ခံစာအရကလေးငယ်ပေါင်း1000ကျော်သေဆုံးဒါမှမဟုတ်ထိခိုက်မှုရှိနေတယ်ဆိုတော့သိရတဲ့အတွက်အထူးတုန်လှုပ်မိကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တပ်မတော်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါကလေးစစ်သားစုဆောင်းမှုတွေရှိနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ရှိနေသမျှကလေးစစ်သားအုံပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လက်နက်ကိုင်ပြည်ပကတွေအမြန်ချုပ်ငြိမ်းအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရေးဖွဲ့ကပြောပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
2018 January လကနေ December လအတွင်းပဋိပက္ခအတွင်းကလေးစစ်သားအုံပြုမှုအတွက်ကုလသမဂ္ဂကကြောက်ယူခဲ့တဲ့စစ်တမ်းကနေအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပြီးဒီအစီရင်ခံစာဟာအတွင်းမှုချုပ်ကိုအထူးတုံ့လှုပ်စေခဲ့တယ်လို့အတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Fahrenheit ကဇူလိုင်လ30အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General is particularly appalled at the number of children killed or maimed in the 20 country situations on the children in armed conflict.
ဒီစီရင်ခံစာနဲ့ပတ်သက်ပြီးအတွင်းရေးမှူးချုပ်ကိုအထူးတုံ့လုပ်သွားစေတာကတော့မနစ်ကနိုင်ငံပေါင်း20မှာလက်နက်ကန်ပဋိပက္ခအတွင်းကလေးစစ်သားအုံပြုမှုကြောင့်ကလေးသူငယ်သေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရမှုအရေအတွက်ကယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း 12,000 ကျော်အထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်ပ
ါ။ဒါကြောင့်တိုက်ပွဲတွေဖြစ်ပေါ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအနေနဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ကြဖို့နဲ့ကလေးတငယ်တွေကိုကာကွယ်ဖို့တာဝန်ရှိရဆိုတော့မမေ့ကြဘူးလေတိုက်တွန်းလိုက်ပါတယ်။ကဘာတဝှမ်းလက်နက်ကိုင်တိုက်ပွဲတွေအတွင်းကလေးစစ်သားအုံပြုတဲ့ဆိုးဝါးတဲ့နိုင်ငံတွေထဲမှာဆိုမာလီယာ၊ယီမန်၊စီးရီးယား၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတို့ပါပါဝင်ပြီးမြန်မာနိုင်ငံမှာလည်းကလေးစစ်သားအုံပြုမှုတွေရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကလေးစစ်သားအုံပြုနေတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပဋိပက္ခတွင်ကလေးစစ်သားအုံပြုမှုဆိုင်ရာအထူးကိုယ်စားလှယ် Virginia Gamble ကပြောပါတယ
် Last year there was also a record amount of peace agreements, peace dialogues and peace processes were ongoing at any one given time from Yemen to Myanmar to Kar to South Sudan
ပြည်ထောင်နေကညီညွတ်ရေးသဘောတူညီမှုတွေညီညွတ်ရေးဆွေးနွေးပွဲတွေကိုစံချိန်ကြိုးကျင်းပခဲ့ကြပါတယ်ဟီမန်မြန်မာကတောင်ဆူဒန်စသဖြင့်တို့မှပြုလုပ်ခဲ့ကြတာပါကလေးတွေကိုအကာအကွယ်ပေးဖို့ကျမတို့ဆောင်ရွက်နေကြသူတွေအနေနဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးကြဖို့ကျမတို့အနေနဲ့ Joint Action Plan ပူးတွဲရေးယူတဲ့အစီအစဉ်သဘောတူလက်မှတ်ရေးထိုးဖို့နားချနိုင်ခြင်းအပြင်အပြန်အလှန်ယုံကြည်မှုတိုးလာပြီးကလေးတွေပြန်လွတ်မြောက်လာစေဖို့ကိုလည်းအထောက်အကူပြုပါတယ်ဒါကြောင့် Joint Action Plan လုပ်ခြင်းအပြင်ကလေးစစ်သားတွေပြန်လွတ်လာကြတာတွေ့ရပါတယ်
။အခုထုတ်ပြန်လိုက်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေစစ်ပွဲအကျဉ်းချံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုတ်ဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပုံမှာအထူးစိုးရိမ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်ဗဲအားလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းဖော်ပြပါတယ်။ ဆိုးရတဲ့ချိုးဖောက်မှုတွေဖြစ်ပေါ်ပြထားတဲ့ထဲမှာ2018ခုနှစ်အတွင်းတမရော်ကကလေး900ကိုစစ်သားအဖြစ်နဲ့စုဆောင်းခဲ့ပြီး64ယောက်ကိုစစ်သားတွေဖြစ်အသုံးပြုနေကြောင်းနဲ့အရင်တုန်းကကလေးစစ်သား26ယောက်စုဆောင်းခဲ့တာကို2018မှာအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်းတဲ့ဖြစ်ရပ်17ခုရှိခဲ့ပြီးယောက်ျားလေး14ယောက်မိန်းကလေး3ယောက်စုစုပေါင်း18ယောက်ကိုကလေးစစ်သားအဖြစ်အသုံးပြုနေတာတွေ့ရတယ်လို့ဖော်ပြပါတယ်။ကလေးစစ်သားစုဆောင်းတဲ့ဖြစ်ရပ်တွေက6ခုကိုကချင်လွတ်မြောက်ရေးတပ်မတော် KNY ကလုခဲ့တာဖြစ်ကြောင်းနဲ့တန်အန်းအမျိုးသားလွတ်မြောက်ရေးတပ် TNLA ကတစ်ခု၊ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ကတစ်ခုလုခဲ့တာလို့ဖော်ပြထားပါတယ်။ဒါ့အပြင်ညီညွတ်သောဝပြည်တပ်မတော် UWSC ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်းမှုဖြစ်ရပ်နှစ်ခုရှိတာကိုလည်းမှတ်တမ်းတင်ထားတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Virginia Gamble ဟာမနစ်က2018မေလထဲမှာမြန်မာနိုင်ငံကို2ရက်ကြာသွားရောက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောတပ်မတော်ကဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။အစိုးရအနေနဲ့မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုမရှိအောင်ကာကွယ်ဖို့နဲ့အဆုံးသတ်စေဖို့ကုလသမဂ္ဂနဲ့2012မှာလက်မှတ်ရေးထိုးခဲ့တဲ့ပူးတွဲလုပ်ငန်းအစီအစဉ်ကိုအကောင်အထည်ဖော်ဖို့အပြင်ကလေးတငယ်အခွင့်အရေးလေးဆိုင်ရာဥပဒေပြဋ္ဌာန်းရေးကိုဦးစားပေးလှုပ်ဆောင်ဖို့လည်းသူရဲ့ခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ပြီးရှိနေသမျှကလေးစစ်သားအသုံးပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လက်နက်ကိုင်ပဋိပက္ခအ мян ချုပ်ငြိအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရဲ့ဖွဲ့ကရှေ့နေဦးမြင့်လွန်ဦးကပြောပါတယ်
။ကလေးစစ်သားတွေမစုဆောင်းနိုင်အောင်ပြည်တွင်းစစ်အ мян ရပ်ဆဲဖို့လိုတာပေါ့နော်။ပြည်တွင်းစစ်မငြိမ်းချမ်းသေးလို့ဒါကလေးစစ်သားတွေပေါ်ပေါက်နေရတာဖြစ်တယ်။ပြည်တွင်းစစ်တွေဖြစ်တဲ့အခါမှာတိုင်းသားနေမည်ဒီမှာတိုင်းသားဒီဘက်ကလည်းမိဘတွေခြုံမသွားတာတွေရှိတယ်။နောက်ပိုင်းကျတော့လက်နက်ကင်အဖွဲ့အစည်းတွေနဲ့နှီးချတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကိုယ်ကလက်နက်တွေနဲ့ယင်ပါပြီးတော့စစ်သားတွေဖြစ်တိုင်းသားအဖွဲ့အစည်းတွေမှာတော့သူဆောင်ယူတာတွေကျွန်တော်တွေ့ရတယ်။တပ်မတော်မှာကျတော့လည်းထုံနီးတူသွားပဲတိုက်ပွဲတွေဖြစ်ပွားတဲ့အခါမှာကြံရစ်ခဲ့တဲ့ကလေးတွေကိုတောက်လျှောက်ထိသိမ်းရနေပြီးတော့ရဲညွန့်လို့ဒီသားတို့အဲ့ဒီလိုမျိုးလူငယ်တွေအတွက်သင်တန်းတွေပေးရနေပြီးတော့ခုချိန်ကြီးတပ်မတော်တွေမှလည်းရှိနေတယ်
။မြန်မာနိုင်ငံမှာတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာတော့တိုင်းရင်းသားလက်နက်ကိုင်ချင်းချင်းကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာတွေ့ရကြောင်းအစိုးရခန်းစာမှာဖော်ပြထားတာပါ။
ကုလသမဂ္ဂကလေးစစ်သားအစိုးရခန်းစာထုတ်ပြန်မှုနဲ့မြန်မာနိုင်ငံအခြေအနေကိုဒေါက်ကမြူသက်ကတင်ပြသွားတာပါ။ဘင်္ဂလားဒေ့ရှ်မှာခေါ်လုံနေကြတဲ့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့အကြားဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကပြောဆိုထားပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးလူခွေစောက်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးဒုတိယတာဝန်ကဖီလ်ရော့ဘတ်ဆန်နဲ့ VOA အာရှဌာနကအီရန်မဲလ်မန်တို့ဆက်သွယ်မေးမြန်းမှုတွေကလည်းမသိင်ဒီကကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကမြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေဌာနေပြန်ရေးဆွေးနွေးခဲ့ကြပါတယ်။နှစ်ရက်တာဆွေးနွေးမှုတွေအပြီးမှာတော့တိုးတက်မှုတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ဒုက္ခသည်တွေနဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေထပ်လုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးမြန်မာဆိုရဘက်ကဥပဒေအတိုင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ဒုက္ခသည်တွေဌာနပြန်ရေးဟာအရင်အခြေအနေထက်ဘာမှပိုကောင်းမလာမဲ့အပေါ်ဆိုရင်ကြောင့် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာဒုတိယတာဝန်ခံ Phil Robertson ကပြောပါတယ
် Myanmar wants to get the Rohingya back right now and it is essentially playing games with the discussions about citizenship
မြန်မာဆိုရကရိုဟင်ဂျာတွေကိုအခုပြန်ပြီးခေါ်ချင်နေပြီးနိုင်ငံသားဖြစ်ခွင့်ကိုဆွေးနွေးမှုနဲ့အလေးထားဆောင်ရွက်နေတာပါရိုဟင်ဂျာတွေကလည်းသူတို့ဌာနေမပြောင်းခင်မှာအဓိကလိုအပ်ချက်တချို့ကိုသတ်မှတ်ထားပါတယ်ပထမတစ်ချက်ကနိုင်ငံသားဖြစ်ခွင့်ပါဒုတိယတစ်ချက်ကတော့လုံခြုံရေးပါတတိယအချက်ကတော့သူတို့ဌာနေပြောင်းတဲ့အခါမှာသူတို့အခွင့်အရေးကိုလေးစားဖို့ဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်တဲ့ပြဿနာကတော့သူတို့ကမြန်မာအစိုးရရဲ့ကတိတွေကိုမယုံကြတာပါသူတို့လွတ်လွတ်ကင်းကင်းနိုင်ငံသားဖြစ်ချင်ကြတာပါနိုင်ငံသားဖြစ်ရေးကွဲပြားတဲ့ပုံစံအများပြားပါတဲ့ 1982ခုနှစ်မြန်မာသားဖြစ်ခွင့်ဥပဒေရဲ့ခက်ခဲတဲ့လုပ်ငန်းစဉ်အများအပြားအတိုင်းဆောင်ရွက်ရမယ်လို့မြန်မာအစိုးရကပြောဆိုနေတာပါဒါကရိုဟင်ဂျာတွေအတွက်တော့မကောင်းလှပါဘူးဘာဖြစ်လို့လဲဆိုတော့ဒါကသူတို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့အခြေအနေအတိုင်းပဲဌာနေပြောင်းရမှာဖြစ်လို့ပ
ါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ဆွေးနွေးမှုတွေမှာတော့ပြည်ပြည်လဲလဲရှိခဲ့ပါတယ်မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးဆောင်ရွက်လာတာကနိုင်ငံတကာရဲ့ဖိအားတွေကြောင့်လည်းဖြစ်တယ်လို့ HRW ရဲ့အာရှရေးရာဒုတိယဌာဝန်ခံ Faye Robertson ကရှုမြင်ပါတယ
် Well Myanmar is facing a lot of international pressure. I think that the Rohingya crisis has become
Rohingya people ကမြန်မာနဲ့နိုင်ငံအတိုင်းဝန်ကြားမှာအကြောင်းအရာတစ်ခုဖြစ်လာတယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာဘက်ကဒီပြဿနာကိုဖြေရှင်းဖို့မျှော်လင့်နေတာပါ။ဒီလူတွေဌာနေပြန်ရေးအတွက်မြန်မာဘက်ကဖြည့်ရှင်းချက်တခုထွက်လာဖို့မျှော်လင့်နေတာပါ။တေဂျာရာကတော့ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေသူတို့နိုင်ငံထဲမှာရှိနေတာကိုမကျေနပ်ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကနေဆက်တွေဖွင့်ပြီးဒီလူတွေကိုလက်ခံခဲ့တာကလူသားချင်းစာနာမှုနဲ့လူခွေးဆိုင်ရာအရေးပါတဲ့ခြေလှမ်းတရအနေနဲ့ဆောင်ရွက်ခဲ့တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာအတိုင်းဝန်ကြားနားလည်ခဲ့ကြပါတယ်။ဒါပေမဲ့ကာလတစ်ခုထိနေထိုင်ကြပြီးတော့ဌာနေပြန်ကြမယ်လို့တွေးထင်ခဲ့ကြပါတယ်။အမေမေဒီလူတွေကအချိန်ကတ်တက်ချက်မရှိကြာသွားနိုင်တဲ့ဆိုရာကိုဘင်္ဂလားဒေ့ရှ်ဘက်ကရှုမြင်လာပြီးသိပ်ပြီးစိတ်ပြက်နေတာပါ။ဒါပြင်လူတွေကိုတနည်းဖုံနဲ့ပြန်လဲခေါ်ယူဖို့နဲ့ပေးထားတဲ့ကတိတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့အတွက်မြန်မာအပေါ်မှာဖိအားတွေပေးနေတာကကုလသမဂ္ဂတွေမဟုတ်တော့ဘဲခြားအဖွဲ့တွေလည်းပါဝင်လာပါတယ်
။ဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်သာသဘောတူထားချက်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ပေးဖို့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုဖို့နဲ့လုံခြုံရေးအာမခံချက်စတာတွေကိုတောင်းဆိုကြပါတယ် HRW အဖွဲ့ကြီးက Faye Robertson ကအခုလိုသုံးသပ်ပါတယ
် Well we have not seen that political commitment to be honest we have our doubts
ယူသားဆုံးပြောရရင်တော့တကယ်တမ်းစစ်မှန်စွာဆောင်ရွက်လို့စိတ်မတွေ့ရသေးပါဘူးကျွန်တော်တို့တန်တရားတွေရှိပါတယ်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကတသိန်းနှစ်သောင်းကျော်ရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုဆက်ဆံမှုတွေကြောင့်ကျွန်တော်တို့ဒီလိုပြောရတာပါလူတွေက2012ခုနှစ်မှာအိုးအိမ်ဆွန့်ထွက်ပြေးရသူတွေပါစခန်းတွေထဲမှာအပြင်ထွက်ခွင့်ပိတ်ပင်ခံထားရသူတွေရွှေ့ပြောင်းလို့မရသူတွေလည်းရှိပါတယ်အသက်မွေးဝမ်းကြောင်းအလုပ်လုပ်ခွင့်မရှိသလိုကျန်းမာရေးနဲ့ပညာရေးလိုအခြေခံဝန်ဆောင်မှုတွေလည်းမရကြပါဘူ
းနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဌာနေပြန်ရေးအလားအလာရှိတဲ့ရိုဟင်ဂျာ2000ခွဲရဲ့စည်ရင်အစ်စ်ကိုတနင်္လာနေ့တုန်းကလွှဲပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တွေပြန်လက်ခံဖို့မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့လည်းဒီဇိုင်းမှတ်မှတ်ပြောဆိုနေတာပါ။ထွက်ပြေးရသူတွေကိုမြန်မာနိုင်ငံကဟုတ်မဟုတ်စီးစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်မပေးပါဘူးရှင
်။မှတ်သင်ကြတဲ့တင်ပြသွားတာပါ။ဆက်လက်ပြီးမြန်မာနိုင်ငံအကြောင်းသတင်းတစ်ပုဒ်ကိုလည်းဆက်လက်နာဆင်ရပါမယ်။ပကံရှိယဝင်ယဉ်ကျေးမှုနယ်မြေကိုကုလသမဂ္ဂလက်အောက်ခံ UNESCO အဖွဲ့ကြီးကကမ္ဘာအမွေနှစ်စည်းရုံးမှာထည့်သွင်းအတိအမှတ်ပြုလိုက်တဲ့ကိစ္စကိုတည်တခုဆရာတော်အရှင်ညာနေတရရဲ့မကြသေးခင်ပိုင်းကတုံ့ပြန်ဟောပြောချက်တွေမှာအချက်လက်တွေလွှမ်းမနေတဲ့အတွက်ဝေဖန်ကန့်ကွက်မှုတွေပြင်းပြန်ထွက်ပေါ်ခဲ့ပါတယ်။တရုတ်ဆရာတော်ကဇူလိုင်လ29ရက်နေ့ကပြည်သူ့ကတရားဟောပွဲမှာမိန့်ကြားခဲ့ရမှာဘယ်လိုအချက်အလက်တွေလွှဲမနေတယ်လဲဆိုတဲ့တုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကနေပုဂံရှင်းဟောင်းနယ်မြေကိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်သွင်းကြေညာခဲ့တာကိုမြန်မာပြည်သူအများစုကဂုဏ်ယူနေချိန်မှာသူ့အနေနဲ့ဒီလိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်လိုက်တာကိုလက်မခံကြောင်းဇူလိုင်လ29ရက်နေ့ပြည်ဦးရွှေမြို့အောင်ချမ်းသာကျောင်းတိုက်တရားပွဲမှာတည်တခုဆရာတော်ကမိန့်ကြားခဲ့တာပါဒီလိုလက်မခံရတဲ့အကြောင်းရင်းနဲ့မှာ UNESCO ကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအဓိကထောက်ပံ့နေတဲ့အဖွဲ့ဖြစ်နေတယ်ဆိုတဲ့အချက်ကိုးကားပြောဆိုခဲ့ရမှာ American ပြည်ထောင်စုက1984ခုနှစ်ခေတ်က UNESCO အဖွဲ့ဝင်နိုင်ငံဖြစ်ကနေနှုတ်ထွက်ခဲ့တာကြောင့်ရန်ပုံငွေအများပြားလိုအပ်နေရမှာOIC ကထောက်ပံ့ခဲ့တာဖြစ်ပြီး UNESCO ဌာနချုပ်ရုံးကလည်းအီရန်နိုင်ငံကအဇာဘိုင်ဂျန်နိုင်ငံကိုပြောင်းရွှေ့ခဲ့တယ်လို့မိန့်ကြားခဲ့ပါတယ်
။ဒါပြင်အမေရိကန်မထည့်ရန်ပုံငွေကနော်ခန်း6တလောက်ဖြစ်သွားတယ်။အဲ့တော့ဘယ်ကဝိုင်းထည့်တယ်လဲလို့ဆိုတော့ရှင်းနေတယ်ဘုရားတော်ပရိသတ်လေးလာတဲ့လူတိုင်းသိတယ် OIC ကအများကြီးထည့်။ Organization of an Islamic Country အဲ့ဒီကနေအဲ့ဒီကိုအများကြီးထည့်အဲ့ဒါလောကကြီးကရေနံတထေးတွေဝိုင်းထဲတာပေါ့
မစင်းနေကြီးပဲအဲ့ဒါကြောင့်အဲ့ဒီအသိရဲ့တရားဟာဘယ်ရောက်သွားလဲဆိုအဇာဘိုင်ဂျန်ရောက်သွား United Nation မှာမဟုတ်တော့နယူးယောက်မဟုတ်တော့အဇာဘိုင်ဂျန်ရောက်သွား
UNESCO ဌာနချုပ်ယုံဟာတီတကူဆရာတော်ပြောသလိုအဇာဘိုင်ဂျန်ကိုရွှေ့ပြောင်းခြင်းမရှိဘဲ1945ခုနှစ်ခေတ်ကအခုချိန်ထိပြင်သစ်နိုင်ငံ Paris မြို့မှာပဲရှိနေတာပါဒါအပြင်တကယ်တမ်း American ပြည်ထောင်စုအနေနဲ့ UNESCO ကနေ1984ခုနှစ်မှာနှုတ်ထွက်ခဲ့တယ်ဆိုပေမဲ့2002ခုနှစ်မှာအဖွဲ့ဝင်နိုင်ငံပြန်ပြီးဖြစ်လာခဲ့ပြီး2019နှစ်ဇန်နဝါရီလရောက်မှအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရက UNESCO ရဲ့ဆုံးဖြတ်ချက်တချို့ကိုလက်မခံနိုင်တဲ့အတွက်အစ္စရေးနိုင်ငံနဲ့အတူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီလိုနှုတ်ထွက်ချိန်မှာအမေရိကန်အနေနဲ့ UNESCO ကိုပေးရမယ့်ရန်ပုံငွေအကျွေးဟာဒေါ်လာတန်900ကျော်ရှိနေတာပါ။UNESCO ကတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့အတွက်ရန်ပုံငွေထည့်ဝင်တဲ့နိုင်ငံတွေစီးရင်မှာ OIC ကိုဖော်ပြထားတာမတွေ့ရဘဲထိတ်ဆုံးနိုင်ငံတွေအဖြစ် Germany, Japan, ပြင်သစ်, Britain, Brazil, တရုတ် Italy, Canada, Russia စတဲ့နိုင်ငံတွေကိုပဲထည့်သွင်းထားပါတယ်။အခုလိုတည်တကူဆရာတော်မိကြားချက်တွေနဲ့အချက်အလက်တွေလွဲမှားနေတဲ့အပေါ်ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါရဲ့တုံ့ပြန်မိကြားချက်ကတော့
American နဲ့ Israel ကUNESCO ကထွက်သွားတယ်ဆိုတော့သူတို့အကြောင်းနဲ့သူတို့ရှိပါပဲလိမ့်မယ်။အမေရိကန်မှာရှင်းအောင်ပြစီရလို့လက်ညှိုးထိုးပြတာမရှိပါဘူး။အမေရိကန်တီတော်တော်နှစ်ပေါင်း200ကျော်ပဲရှိသေးတာမဟုတ်လား။အစ္စရေးမှာတော့ဒါကတော့သူကလည်းစစ်ဖြစ်နေတဲ့နိုင်ငံဆိုတော့သူတို့အကြောင်းနဲ့သူတို့ရှိမှာပေါ့။ဘုန်းတို့ဘာပဲဖြစ်ဖြစ်ပြောသွားတဲ့ဥစ္စာတွေကတော့ဘုန်းတို့လည်းဒီဆရာတွေကြီးကြီးညိုပါလေဒီတော်လာသွားသေးတာပဲ။ဒါမှလို့လေဒီအဇာဘိုင်ဂျန်မှာလို့လို့မွတ်စလင်ဖြစ်သွားလိမ့်မယ်။မွတ်စလင်ထောက်ပံ့ဆိုတာမဟုတ်ပါဘူး။အဇာဘိုင်ဂျန်သူအလှည့်ကြလို့လုပ်တာပါ။လာနေ့တည်းကြရင်သူလှည့်ကြတဲ့နိုင်ငံတရုတ်နိုင်ငံဆိုနေအဲ့လိုလောက်ကြမှာပါအဲ့တော့ဘာမှမဆိုင်ပါဘူးအဲ့ဒါတွေတော့ဘုံဘုံတို့အနေနဲ့ကတော့ဟိုအဲ့ဒီပြောသွားတဲ့အချက်လေးတွေကတော့ဆရာတော်ကြီးဘာဖြစ်လို့အဲ့လိုပြောသွားတယ်လဲမသိဘူးလို့ပညာရှိသတိဖြစ်ခဲ့ဖြစ်သွားတာလားမသိဘူးအဲ့လိုပဲသုံးသပ်မိပါတယ်
လူများကိုးကွယ်စည်းကမ်းမှုကိုခံရတဲ့တန်ဃာတော်တပါးအနေနဲ့ကမ္ဘာရေးရာနိုင်ငံရေးရာကိစ္စတွေမှာအချက်အလက်တွေလွဲမှားပြောဆိုတာဟာအတော့ကူဆိုးရွားတဲ့လုပ်ရဖြစ်ကြောင်းဗြိတိန်အခြေစိုက်မြန်မာသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ်
။ဗမာပြည်မှာကုလသမဂ္ဂကူထားတဲ့ဥစ္စာတွေကအများကြီးရှိတာဒီ UNESCO ဗကနဲ့မကဘူး။ညာနဲ့ဒီ UNICEF WHO အများကြီးရှိတယ်လှုပ်တာတာမရေမတွက်နိုင်တာ။အဲ့တော့ဒါလေးတစ်ခုတည်းကိုကြည့်ပြီးတော့ဒီကုလသမဂ္ဂဟိုအဖွဲ့အစည်းဟိုဒါရှုတ်ကြတယ်ဆိုရင်အင်တာပေးပိန်တဲ့ကိစ္စပဲနောက်တစ်ခုကဒီဗမာပြည်မှာဘုန်းကြီးတွေကအခုနေရာတကာမှာပါနေတယ်အဲ့တော့ကုလသမဂ္ဂအကြောင်းလေသူကပါမယ်အကုန်ပါမယ်ဆိုတော့ဗမာပြည်ရဲ့ပြဿနာဒီဘုန်းကြီးကိုပြန်ပြောဖို့မရှိဘူးဗျာပြန်ပြောရင်ဒါလူတွေကအကုန်ဖြစ်မယ်ဒီအနောက်နိုင်ငံမှာဘုန်းကြီးကဒီလိုပြောတယ်ဆိုရင်ဝိုင်းပြီးတော့ဒင်းစာတွေကဝိုင်းပြီးတွေ့မယ်မဟုတ်ရင်မဟုတ်တယ်လို့ဗမာပြည်မှာအဲ့လိုဘုန်းကြီးမဟုတ်တာပြောတာကိုမဟုတ်တာပြောတယ်ဆိုတာကိုပြန်ပြောပဲလူတွေရှိဖို့လိုတယ်အဲ့ဒါမျိုးပဲနဲ့ဘုန်းကြီးပြောသမျှတစ်ဖက်တိုက်ကြီးပဲခံနေလို့ရှိရင်တော့အမြင်မှန်တော့ရမှာမဟုတ်ဘူးပေါ့ဗျာ
UNESCO လို့အဖွဲ့ကြီးရဲ့ကမ္ဘာအမွေညှိစည်းရေးမှာပုဂံကိုထည့်သွင်းဖော်ပြထားတဲ့အတွက်အကျိုးရလဒ်တွေရှိနေတဲ့အကြောင်းကိုအရှင်ကောဝီဒါကအခုလိုမိန့်ကြားပါတယ
် UNESCO ရဲ့အသိမှပြုခံဖို့စူးစမ်းနေတော့တော့ကြာပြီလीရင်းရင်းကလည်းဟိုဥဒိင်းစုရလက်သက်ကလာမှုတကကြိုးစားခဲ့ဘူးတယ်။နောက်သူတို့မကျေနပ်ကတွေ့ရတယ်သူတို့အဲဒီမှာဝင်ခင်မရခဲ့ဘူး။ခုကပြန်ကြိုးစားတော့ရလာတယ်။ရလာတဲ့အခါကျတော့ဖုန်းတို့ရောအကုန်လုံးဝမ်းသာနေကြတယ်။လူကမဆိုင်တစ်ဆိုင်ဖြစ်အတိမပြုခံရတယ်ဆိုလို့ရှိရင်အဲ့ဒီအဖွဲ့အစည်းကြီးရဲ့စောင့်ရှောက်မှုခံရမယ်လေ။
မြမရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေတဲ့ UNESCO ကကမ္ဘာအမွေအနှစ်ဖြစ်အတိအမှတ်ပြုခံရတဲ့အထက်မှာပုဂံရှေးဟောင်းနယ်မြေအပြင်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြမနိုင်ငံကရှေးဟောင်းပြူမြို့၃မြို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်မြို့ကြီးတွေဖြစ်2014ခုနှစ်က UNESCO ရဲ့38ကြိမ်မြောက်ညီလာခံတွင်ကြီးညာခဲ့တာပါရှင
်မတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်View American တရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းဒုတိယပိုင်းအစီအစဉ်တွေကိုမနက်9:00နာရီတိဆက်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့ကျမရေကန္နာဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းနာစတဲ့သတင်းအပတ်စဉ်တွေကိုနားဆင်ကြမှာဖြစ်ကြောင်းကြိုတင်သတိပေးလိုပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆက်ပြီးထုတ်လွှင့်ပေးမယ့်မနေ့6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40နဲ့51တို့အပြင် line lap meter 190တို့ကနေလည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American Idiom သုံးမနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအဲ့ဒီအစီအစဉ်မှာတော့
Ranger လူကစိတ်ကမပါပြန်လားသူတို့ကိုတမင်သက်သက်လုံနေတယ်မနေစေချင်တာ
ရောင်ကြတော့ကတဲ့ရေနေရဲ့ပြန်ရေးကိစ္စတိုက်ရိုက်လေလိုင်းဆွေးနွေးကံကိုမကြခင်နားဆင်ကြရပါမယ်ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အားပေါ်မပြတ်မှတ်အင်ဂျင်နိုင်တဲ့အတူကောက်နှုတ်တင်ပြလိုပါတယ်နားဆင်ကြပါခင်ဗျာဇူလိုင်လ30ရက်စွဲနဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုကိုမြန်မာရှာဖို့မလေးရှားပြောဆိုတဲ့ကောင်းစင်ပါအေပီသတင်းဆောင်ပါတပုတ်ကနေကောက်နှုတ်တင်ပြလိုပါရယ်မွတ်စလင်ရိုဟင်ဂျာလူနည်းစုတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားမျှတမှုကိုရှာဖို့လိုပါရယ်ဒါမှရိုဟင်ဂျာတွေနေရပြန်နိုင်မယ်လို့မလေးရှားနိုင်ငံတရားဥပဒေဌာနကအင်ကာနေကပြောကြောင်းအစချီရေးသားထားပါရယ်ရိုဟင်ဂျာပြည်ထနာပြည်လဲဖို့ကြိုးပမ်းမှုတွေရှိနေပေမဲ့အစုံမှာတော့မြန်မာနဲ့နိုင်ငံတကာမှာနိုင်ငံရေးဆန္ဒရှိမှရှေ့ဆက်တိုးနိုင်မှာဖြစ်ကြောင်းလူခွေရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေအတွက်မြန်မာအစိုးရမှသာအလုံးစုံတာဝန်ရှိကြောင်းပြည်ထနာပြည်ရှာဖို့နဲ့ရိုဟင်ဂျာတွေနေရပြန်ရေးပတ်ဝန်းကျင်ကောင်းရှိဖို့တာဝန်ခံမှုကအရေးကြီးကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါရယ်အာဆီယံအဖွဲ့အနေနဲ့အစည်းအဝေးမှာဒီကိစ္စကြီးတသက်ကိုအာရုံစိုက်ဆွေးနွေးမှာမဟုတ်ဘူးလို့မလေးရှားနိုင်ငံကဝန်ခံပြောဆိုခဲ့ပေမဲ့ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်မှာတော့အာဆီယံဟာအပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်နိုင်တယ်လို့ဆိုပါရယ်အာဆီယံအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေအနေနဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံကြတဲ့အခါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကအသေးစိတ်ရှင်းလင်းပြောကြားချက်ကိုကြားကြရမှာလို့လည်းဆိုပါရယ် AP သတင်းဌာနကဖလှယ်ရတဲ့အာဆီယံကြီးညာချက်မူကြမှာတော့မြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေပေါ်ဗမ်းမလိုက်ပဲဖော်ထုတ်နိုင်လိမ့်မယ်လို့အာဆီယံနိုင်ငံသားဝန်ကြီးတွေအနေနဲ့မျှော်လင့်ထားကြောင်းရေးသားထားတယ်လို့လည်းဆိုပါရယ်ပဋိပက္ခရဲ့အရင်ခံပြဿနာတွေကိုဖြေရှင်းဖို့ရေရှည်တည်တံ့ခိုင်လို့တဲ့ဖြေရှင်းချက်ကိုရှာရင်းဒုက္ခသည်တွေနေရပြန်နိုင်မဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုအပ်တယ်လို့လည်းဝန်ကြီးတွေရဲ့ကြေညာချက်မှာပါရှိပါရယ်ဒီသတင်းပတ်အကုန်မှာမြန်မာတာဝန်ရှိသူတွေနဲ့ဒုက္ခသည်ကိုယ်စားလှယ်တွေအကြားဒုက္ခသည်တွေနေရပြန်ရေးကိုဆွေးနွေးခဲ့ရမှာနောက်ထပ်ဆွေးနွေးပွဲတွေထပ်လုပ်ဖို့ကိုနှစ်ဖက်သဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရရဲ့အစီအစဉ်ကိုဘေးရန်မကင်းလို့စိုးရင်ပူပန်တဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေကပယ်ချခဲ့ကြောင်းရေးသားထားကြပါခင်ဗျာ။
ဆက်လက်ပြီးဇူလိုင်လ25ရက်နေ့ရက်စွဲနဲ့ aa.com ခီးသွားဝက်ဘ်ဆိုက်မှာဒေါ်လာမပားတဲ့ခီးသွွားလုပ်ငန်းမြန်မာနိုင်ငံမှာတဟုန်တိုးမြင့်တက်ဆိုတဲ့ခေါင်းစဉ်ပါကြော်ရဲလင်းရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါရယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်ကျူးလွန်မှုတွေကြောင့်နိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရပေမယ့်မြန်မာနိုင်ငံတွင်းနိုင်ငံသားခီးတဲ့လာရောက်မှုကတော့မြင့်တက်နေတယ်လို့အစအချီရေးထားပါရယ်မြန်မာနိုင်ငံကိုခီးသွွားတာကိုတပိတ်မှောက်ဖို့အခြေတင်ဆွေးနွေးနေကြတဲ့အချိန်မှာပဲဥရောပနဲ့အနောက်နိုင်ငံတွေကခီးသွွားအရေးအတွက်ကြာဆင်းနေတယ်လို့ဆိုပါရယ်ရိုဟင်ဂျာပြည်ထနာဖြစ်ချိန်2019ခုနှစ်မှာနိုင်ငံသားခီးသွွားဧည့်သည်3.44တန်းရှိပြီး2018ခုနှစ်မှာတော့3.55တန်းမြင့်တက်ခဲ့ပါတယ်။ဒါပေမဲ့မြမခီးသွွားလုပ်ငန်းဟာအနောက်တိုင်းခီးသွွားတွေ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိတိတိတတ်တာကျသွားတာကိုတော့ကြုံတွေ့နေရတယ်လို့ဆိုပါတယ်။အစိုးရစီးရင်စရာတွေအရ2019ခုနှစ်ပထမ6လအတွင်းခီးသွွား1.14တန်းလာရောက်ခဲ့ပြီးဖြစ်လို့မနစ်ကဒီချိန်လာရောက်တဲ့ခီးတဲ့1.9 ခုနှစ်တန်းထက်ပိုပြီးများနေပြီဖြစ်ပါတယ်။ခီးသွားဥယျမြင့်တက်မှုရဲ့90ရာခိုင်နှုန်းဟာအာရှခီးသည်တွေကြောင့်လို့လဲဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကကိုကာရေးသားထားပါတယ်။2018ခုနှစ်စက်တင်ဘာလမှာဗီဇာရှော့ပေါ်ပေးခဲ့ခြင်းကစလို့တရုတ်ခီးသွားဧည့်သည်နှစ်ဆမြင့်တက်ခဲ့ပါတယ်။မန္တလေးသွားတဲ့တရုတ်ခီးသည်ဥယျမနစ်ကထက်10ဆမြင့်တက်ခဲ့တယ်လို့ဆိုပါတယ်။တရုတ်ခီးသွားတွေအစမတန်များလာပေမဲ့ဒေသခံတွေအတွက်အကျိုးမြတ်ကတိတ်မရှိလာဘူးလို့ဆိုပါတယ်။သူတို့ရဲ့ခီးစဉ်တစ်ခုလုံးရဲ့သွာလာရေးနေထိုင်ရေးနဲ့စားတောက်ရေးကိစ္စတွေကိုတရုတ်ခီးသွာအေဂျင့်တွေကပဲချုပ်ကင်ထားတယ်လို့ဆိုပါတယ်။သူတို့က0ဒေါ်လာ0ဘတ်ဂျက်လို့ခေါ်တဲ့ဈေးရိတ်နဲ့ဝန်ဆောင်မှုကိုပေးနေတယ်လို့ဆိုပါတယ်။တရုတ်ခီးသွာတွေဟာမြန်မာကျပ်ငွေကိုလည်းမသုံးဘဲတရုတ်ငွေယွမ်ကိုဖြစ်ဖြစ် digital စနစ်နဲ့ WeChat Pay လို့ခေါ်တဲ့ application ကိုဖြစ်ဖြစ်သုံးပြီးငွေပေးချေတယ်လို့ဆိုပါရယ်ဒီလိုဖြစ်နေတာကိုရက်ဆိုင်အောင်လုပ်ပေးဖို့ဒေသခံတွေကတောင်းဆိုနေပေမဲ့အာဏာပိုင်တွေကနောက်တော့နေတယ်လို့လည်းဆိုပါရယ်ဒါဟာမြန်မာနိုင်ငံအတွက်တော့စုပ်စုစားယူအခြေအနေလို့ဆိုပါရယ်ဥရောပနဲ့အမေရိကကခီးသွွားတွေကြာဆင်းနေချိန်မှာအရှိကိုကြည့်မူဝါဒအရာအခုတရုတ်ခီးသွွားတွေကြောင့်အလုပ်ဖြစ်နေပါရယ်ဒီစည်းရိမ်နဲ့စနစ်ကိုကန့်သတ်ရင်ခီးသွွားဥယျာဉ်ကြာဆင်းမှာကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်ဒီအခြေအနေအတွက်အဖြေရှာဖို့အာဏာပိုင်တွေကအိမ်နီးချင်းနိုင်ငံတွေကိုလေ့လာနေကြောင်းဆောင်းမမှရေးထားပါတယ်ရှင
်အခုဆက်လက်နားဆင်ရမယ့် American Sign EDM အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်က George Grow နဲ့အတူစီစဉ်ပို့ချတာပါတယ်ခင်ဗျာ
ဒီမြင်တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက might might ကin r is is right right ကမှန်နော်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့ in r တုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီဘက်ကလည်းရှိပါလေနိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအာဏာရှိရင်ရှိသလိုသုံးတာဟာမှန်နေသုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာဏာအရှိဆုံးကအာဏာကိုသုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American style idiom အသုံးမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျအခုတော့ကိုသားညုံစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂလိပ်ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါပါမယ်ခင်ဗျ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလေးလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရိုဟင်ဂျာဒုက္ခသည်တွေပြန်ရေးလက်တွေ့ဖြစ်နိုင်ခြေကိစ္စပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ဖို့အစီအစဉ်အတွက်မြန်မာနိုင်ငံရဲ့ဌာနကူးစက်ဖွဲ့ဟာအခုဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်နိုင်ငံတကာမှာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာဒီနှစ်နိုင်ငံကြားမှာလည်းအပြန်အလှန်ဖြစ်တည်မှုတွေနဲ့ပြောရရင်တော့လုပ်ငန်းစဉ်အခွင့်အရေးတွေမဆနိုင်သေးပါဘူးအခုဆိုလို့ရှိရင် AA အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသတွေမှာတည်ငြိမ်မှုကတော်လေးပျက်စီးနေပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာစစ်ရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလား။နိုင်ငံတကာဖိအားကိုမလွန်နိုင်လို့ပဲလုပ်ငန်းလုပ်ပြရလို့ဖြစ်နေလား။အခြားဖြေရှာနိုင်မယ့်နည်းလမ်းရှိပါလား။ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ပင်တိုင်ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါက်တာနိုင်အောင်ပါ။ဒေါက်တာနိုင်အောင်ကတော့မြန်မာနိုင်ငံရေးသုံးသပ်လေ့လာသူတူဖြစ်ပါတယ်။နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြစ်ပါ။နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ပါတယ်ခင်
ဗျာ။ Okay. ဒေါက်တာနိုင်အောင်ခုနကကျွန်တော်ပြောလို့ပါအခုမြန်မာဆွေကကုစရယ်ဖွဲ့ပေါ့နော်ဒီနိုင်ငံကြီးကအများအတွင်းဥမြင့်သူဦးဆောင်တဲ့ကုစရယ်ဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေနဲ့ဒိုက်ရိုက်တွေ့ဆုံဆွေးနွေးတာညှိနှိုင်းတာမျိုးတွေသူတို့လုပ်ပါတယ်။သတင်းရဆိုရင်တော့ဒုက္ခသည်တွေနဲ့သဘောတူညီချက်တချို့ရတယ်။ ပြောရင်တော့တိတိပပတော့မဟုတ်ပါဘူးဆက်ပြီးတော့ဆွေးနွေးသွားမယ်ဆွေးနွေးမယ်ဆိုတဲ့သဘောလောက်ပါပဲအဲ့တော့ဒီလူအနေထားမျိုးမှာဒုက္ခတွေပြန်ရေးနေပတ်သက်ပြီးတော့မြန်မာဘက်ကတော်တော်လေးဟိုကျွန်တော်တို့လေးလာမိတဲ့လောက်ကျွန်တော်ရထားတဲ့ဗီဒီယိုဖိုင်ရဆိုရင်တော့တော်တော်လေးဖြောင်းပြပြောဆိုနေတာတွေ့ရပါတယ်အဲ့ဒီမှာတချိန်နဲ့အာဆီယံကုဇယ်အဖွဲ့ကလည်းပါတယ်ဆိုတော့ဒုက္ခတွေဒီကနေ့ပြန်ရေးရလက်တွေ့ကောဖြစ်နိုင်လားဒါမှမဟုတ်မြန်မာဆွေးရတော်လေးစူးစမ်းနေတော့တကယ်ပဲဆန္ဒရှိရလားဒါမှမဟုတ်လုပ်ပြနေလို့ပဲကိုနိုင်ရောရဲ့မြင်သိကြပါလေအရင်ဆုံ
းဒီလိုမျိုးဟိုဆွနင်းနေရတော့ကောင်းပါလေလာပြီးတော့တွေ့ရတယ်လည်းကောင်းတယ်ဂျာဝင်ကျုပ်ကနေလည်းကောင်းတယ်ဒါပေမဲ့တကယ်မူရင်းဟိုဖြစ်နေရတဲ့အကြောင်းရင်းပေါ့နော်အဲ့ဒီအကြောင်းရင်းကိုမဖြေရှင်းနိုင်သေးကတော့ကျွန်တော်ကခုနပြောတဲ့ဟို MVC ကတ်တို့ဟလာဘာနည်းဘာဖြစ်တဲ့ညာဖြစ်တဲ့ဟိုဘေးမဒီယာဘေးမအဲ့ဒီကိစ္စတွေနဲ့ပဲကျွန်တော်ကဟိုပတ်ချက်လဲနေမှာပဲအဓိကဒီရိုဂျာတွေဖြစ်နေတာကဘာလဲဆိုတော့ဒီ2016 အဲ့တုံးကစလို့မဖြစ်လာတဲ့တကယ်ကိုလူ့ဖွင့်ချိုးဖောက်မှုတွေပဲချိုးဖောက်မှုတွေဆိုတော့မှဟိုပက်ပက်ဆက်ဆက်ဟိုဟိုဟိုဟိုကြားမကောင်းလောက်တဲ့အထိကိုဟိုဖြစ်ကြတာဟိုဒီမှာအစုလိုက်တုံလိုက်တက်ခါလာမရင်းချင်ခါလာအပေါ်မှာရှိတဲ့ကလေးကိုဆွတ်တက်ပြီးတော့မှမရင်းချင်တာအစားရှိနေဖြစ်တဲ့ဥစ္စာတွေကြတော့အဲ့ရိုဝင်ဂျာလူကစိတ်ကမှဘာဖြစ်လဲသူတို့ကိုတမင်သက်သက်လုံနေတယ်မနေစေချင်တာမရှိစေချင်တာအဲ့ဒီအမောရီယာစကြီးကနိုင်ငံတော်ရဲ့ policy များဖြစ်နေလေအဲ့လိုပဲဗမာလူမျိုးအများစုဗုဒ္ဓဘာသာအများစုတွေသူတို့ကိုမုန်းနေတယ်အဲ့ဒါအဲ့တော့သူတို့မှသူတို့ဟိုအဓိကဟိုဟိုခံနေရတဲ့လက္ခဏာ၃ခုကဘာလဲဆိုတော့ခလာအသားမဲတယ်မွတ်စလင်ဖြစ်တယ်ဆိုအဲ့ဒီကိစ္စတစ်ခုနဲ့သူတို့ကအဲ့ဒီလူမျိုးဟိုဟိုအစုလိုက်ပြုံလိုက်လောက်ခံနေရတဲ့အတွက်ကြောင့်မလို့သူတို့ကအဲ့ဒီစိုးရိမ်မှုကြောင့်ကြောင့်ရမှုတအားကိုကြီးသွားတဲ့ဥစ္စာဖြစ်တယ်ဒါပါဆို2016 16အကြီးကြီးဖြစ်တာဟိုအဲ့တော့အတိအကျပြဿနာပါလို့သူစိတ်တောင်မလုံခြုံတာမလုံခြုံတဲ့ဥစ္စာတော့သူကလူကျင်တာပါလို့ဆိုတော့အတိမတ်ပြုခံမှုနဲ့ကာကိုခံမှုပဲအဲ့ဒါအတိအကျပဲအဲ့ဒီပုံမှာပြောနေတဲ့အခါကျတော့လူက NVC တို့ဟလာ UARI ရှိရေးတို့ကဒေါ်လာကွင်းတို့အတချို့ရတဲ့အသူကနိုင်ငံသားအဖြစ်တောင်းနေတာကြီးနေတောင်းတာအဲ့ဒီနဲ့ရှုပ်ရခက်လာဆိုအဲ့ဒီအခြေခံအကြောင်းအရာကိုပြည်လည်နိုင်တဲ့ပြည်ရှင်းတဲ့ဟာတွေမလုံနေပဲနဲ့တော့အခြေအနေကနှစ်ဖက်နီးစပ်ဖို့မလွယ်ဘူးတဲ့ဆိုတော့လူကျင်တာပါဆိုအစိုးရရဲ့ policy ကိုတိုင်းအပေါ်မှာဘုရားဘာသာအများသူတို့ပုံမှာမြင်သူတို့ကိုယ်တိုင်အကြောက်ရွံ့မှုပေါ့အဲ့ဒါဒီပုံမှာပဲအတိအကျဖြေရှားမယ်လို့တင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့တွေ့တာတော့ဥမြင့်သူပြောဆိုတဲ့အထက်မှာတော့ဘေကင်းလုံခြုံမှုအတွက်သူတို့အာမခံမယ်ဆိုရဲအာမခံချက်တွေပေးနေတာတော့တွေ့ပါတယ်ခင်ဗျာအဲ့တော့မြန်မာဆွေကခုနဒေါက်တာအောင်ပြောနေတဲ့ဒီရန်ဂျာရီဘက်ကစိုးရိမ်ချက်နဲ့ပတ်သက်ပြီးတော့လုံးဝမထိတွေ့တာလားလုံးဝမဖြေရှင်းနိုင်တာလားဖြေရှင်းမှုခက်နေတာလားဘယ်လိုမြင်ပါလဲ
အခုကျွန်တော်တီးသလောက်နော်အခုပြန်တဲ့ပြန်ကျိုးစူရီစကန်ပေါ့နော်နောက်တန်နေနေချတာရေးစစ်နေလုတ်တယ်ပြောတယ်နော်နောက်ပြီးတော့ဒီအစိုးရဖွဲ့ဥဆောင်ပြီးတော့ဒီကိစ္စကို COVID and recommendation နဲ့လုပ်မယ်လို့ပြောရတယ်ဒါပေမဲ့အခုကျွန်တော်တို့ဒီကုလသမဂ္ဂလေးလာဆောင်တဲ့တွေ့ရှိတဲ့တမီပင်ရရပါလို့ဆိုအဲ့ဒီပြီးခဲ့တဲ့နေ့2019ဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့မီလောင်သွားတဲ့မီလောင်ထားတာတွေလည်းဟိုတမတော်ဆိုပါလေမီရှူရတဲ့စတူရရှိတယ်ပြီးတော့အဲ့နေရာတွေကိုအားလုံးကိုမိတောင်တဲ့နေရာတော့မိမလုံးတဲ့နေရာတွေအားလုံးကိုအကုန်လုံးဘူဒူဇာနဲ့ရှင်းလိုက်တာရှင်းလိုက်ပြီးတော့မှအဲ့နေရာတွေမှာဘာဖြစ်တယ်ဆိုတော့သူတို့နန်လာတာလို့ခေါ်နေတဲ့ဒီနေဆက်တွေကလုံချိုးရင်းနဲ့ဖွံ့ဖြိုးရေးရွာတွေလုတ်တယ်အပြင်အတူတွေခေါ်တယ်နောက်ပြီးတော့ပြန်ပြီးတော့ရွာအဖြစ်နဲ့စောက်ထားတဲ့နေရာတွေမှာအဓိကနှစ်ခုပဲရှိတယ်မြို့တို့ခမီးတို့အဲ့လိုတိုင်းရင်းသားတွေအတွက်နဲ့နော်စစ်တပ်လုံချိုးရေးစခန်းတွေပဲရှိတယ်ဆိုရူရင်ဂျာရီတို့ကသူတို့နှကိုနေတဲ့နေရာဒီမှာဘာမှပြန်နေဘူးကိုမရှိဘူးအဲ့တော့ပြန်သွားရင်ဘယ်လိုနေရာမျိုးမှာသွားရမလဲဆိုတော့ concentration ကိုကယ်ညွတ်မှာပဲသွားရမယ်ဆိုတော့အဲ့တော့အခု30ရှိနေတဲ့ဗမာပြည်မှာရှိရူရင်စကန်နေတယ်အဲ့လိုပဲဟိုဗာလဲဟိုစကန်ပိတ်တွေဖြစ်နေတယ်ဆိုတော့အဲ့လိုနေရာမျိုးလည်းသူတို့ပြန်သွားနိုင်မှာမဟုတ်ဘူးအဲ့ဒါဗာလဲဆိုတော့ဒီဟိုအချင်းတောက်စကန်တသာတို့ဟာမျိုးဖြစ်နေတော့ဆိုတော့ဗမာပြည်ကပြင်ဆင်မှုကလည်းအဲ့ဒါတွေကိုမမီးနေဦးဖြစ်နေတော့ပြန်မယ်ဆိုရင်ဘယ်လိုပြန်မှာလဲဘာအနေနဲ့ပြန်မှာလဲဗမာနေရမှာလဲလူလူနေရမှာလားထောင်ဝင်နေရမှာလားဆိုတဲ့ပုံမှာအများကြီးမှုတည
်ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်ဒီလိုင်းပေါ်မှာခဏနေပြောပါဦးခင်ဗျာကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ချင်ပါလေသတင်းစာဆရာဦးသူစုစုအောင်မြင့်အခုမြန်မာအစိုးရရဲ့ကြိုးပမ်းချက်ဘယ်လောက်ထိရောက်မယ်ပေါ်မြောင်ဖြစ်မယ်လို့ယူဆပါလေဦးစီသူရဲ့အမြင်သိချင်ပါတယ
်အဲကျွန်တော်နားလေဘယ်လောက်ကခုနတော့ကိုလံကိုပြောနေတာတွေကဟိုတစ်ဖက်စကားနဲ့ဟောတတော်ကိုဟိုဘာလဲဟိုဘက်တစ်ဖက်အဆုံးဘက်ကိုရောက်သွားတယ်ပါလေဆိုတဲ့အခါကျတော့ကျွန်တော်တို့ကပြန်ပြီးတော့မှဒီလူတွေပြန်ဝင်လာရေးပြန်ပြီးတော့ဟိုဒီဘက်ကလည်းလက်ခံရေးပါညာဆိုတာဘလို့ထွက်သွားသလဲဆိုတဲ့အပေါ်မှာအဲ့ဒီအပေါ်မှာအရင်ခံတယ်ဘလို့ထွက်သွားသလဲဘလို့ထွက်သွားသလဲဆိုတော့ဟိုစင်းစရားတွေအရဆိုရင်မောင်တော်ခေမှာဆိုရင်မွတ်စလင်တွေပေါ့နော်ကျွန်တော်တို့ကမွတ်စလင်လို့ခေါ်ပါတယ်အမွတ်စလင်တွေကတပန်းကျော်လောက်ရှိတယ်အဲ့ဒါအစိုးရကတရားဝင်2018အစိုးရမှာပြောထားတဲ့ဟာက ငါးသိန်းနဲ့၃000ကျော်၃000၄000လောက်ပေါ့နော်၄000ကျော်လောက်အကြီးသွားလို့ပြောတယ်အဲ့ဒါ2008ဆိုရမှာနောက်ပိုင်းမှာဒီချက်လည်းပုံများနိုင်ပါတယ်တစ်ခါကြပြောလာတော့9000ကျော်လို့တော့ပြောတယ်ဆိုတော့ဘာဖြစ်ပြောအများကြီးပြီးသွားတယ်ဟုတ်ပြီဘာလို့ပြီးသွားတာလဲဆိုတဲ့ခါကြတော့ဟိုအစကကဒီဘက်ကနေပြီးတော့အာဇာပွဲအေးအေးအေးအကျံဖက်မှုကနေစတယ်ဟိုတမ်းလို့ကလည်းပြတ်နေနေတယ်နေနေတဲ့ခါကြတော့နေနေတာကလည တမလို့ကထုတ်ပြန်တဲ့စင်စရာအရာကိုပဲ5 6ရက်အတွင်းမှာကို380လောက်ဟိုတည်သွားတယ်ပေါ့နော်အကျန့်သက်တမလို့တို့ကတော့ပြောတာပေါ့ဆိုတော့ဟိုတရက်ကို80 80လောက်အဲ့ဒီပေလောက်အကျန့်သက်နေနေတော့အဲ့ဒီကိစ္စနဲ့ဟိုဟိုကြောက်ပြီးတော့မှပြေးတာရှိတယ်အဲ့တော့တချို့ကိစ္စတွေမှာကြာတော့ဟုတ်တယ်ဟိုဘယ်လိုခေါ်လဲဆိုတော့မနေရတော့လို့ဒီကိုယ်တော်ကလို့အကျန့်သက်တမမိသားစုတွေမှာပါလို့ဟိုဟာဖြစ်ပြီးတော့မှပြေးတာလည်းရှိတယ်အဲ့တချို့ကြတဲ့ခါကျတော့အများစုမှကြတဲ့ခါကျတော့သူ့ community ပေါ့ community မှာလှုပ်ဆော်တာတွေရှိတယ်ဒါတို့ကြိုးသွားဖို့လိုတယ်သွားပြီးပို့ပြီးတော့မှဟိုကောင်းတဲ့အခွင့်အရေးတွေရအောင်တို့လုပ်မယ်ဆိုတော့အဲ့လှုပ်ဆော်မှုတွေနဲ့သွားလိုက်တာတွေလည်းရှိတယ်အဲ့ပြောချင်တဲ့သဘောကတခြားကျွန်တော်တို့ကတော့ဟိုတခြားဟိုဒုတိယကွာစစ်ကဖြစ်ခဲ့တဲ့ဟာတွေပဲလည်းရှိတယ်ဂျီလို site တို့ဟိုသေချာဟိုနားလည်အောင်စူးစမ်းကြည့်ပါလားအစူးစမ်းကြည့်တဲ့ခါကျတော့အဲ့ဒီလက္ခဏာမျိုးမဟုတ်ဘူးတို့အကြောင်း၃၄ချက်လောက်နဲ့တို့တွေကဟိုပြီးသွားကြတာပြီးသွားတဲ့စီမှာအကျွန်တော်နားလည်တော့ဆိုရင်တော့အဲအများစုကဟိုနိုင်ငံရေးရအလှုပ်စော်မှုတွေလည်းပါတယ်ဟုတ်တယ်ကြောက်လို့ထွက်ပြေးတာလည်းပါတယ်ကိုကတော့ပြောသလိုကိုကတခုခုဖြစ်မှာစိုးလို့ထွက်ပြေးရတယ်လည်းပါတယ်ဒါပေမဲ့ကိုကတော့နိုင်ငံရေးရအလှုပ်စော်မှုကြောက်ဆိုတာလည်းပါတယ်ပါတဲ့ခါကျတော့နိုင်ငံရေးရဟိုလိုအပ်ချက်တစုံတရာရရင်ပြန်လာမယ်ဆိုတဲ့သဘောမျိုးအဒီသဘောမျိုးတွေအများကြီးတွေ့တယ်နောက်နိုင်ငံတကာရောက်နေတဲ့ဒီလိုညာအရေးလှုပ်ရှားသူတွေကလည်းအရေးလှုပ်စော်တယ်ဟိုတိုက်ခိုက်ဖို့လည်းသူတို့လှုပ်စော်ခဲ့တယ်ပြီးဖို့လည်းသူတို့လှုပ်စော်ခဲ့တယ်သူတို့လူကျင်တဲ့ပုံစံကတစ်မျိုးဒီဥစ္စာကြီးကိုကုလားတော့ပြောသလိုပေါ့နော်နိုင်ငံကရဲ့ဝေရောက်ဆက်ဆက်မှုတွေဘာညာဒါတွေလည်းအများကြီးရှိတယ်အဲ့ဒါတွေကိုအားပေးအမြောက်ပြုတာတွေလည်းရှိတယ်ဂျီလိုဆိုင်လိုဆွဆွဲတာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးအခြေအနေအောက်မှာအခုလောဆယ်အခြေအနေမှာကြာတော့ကျွန်တော်မြင်ရတော့ကမြန်မာအစိုးရဘက်ကတော့အစိုးရလို့ကျွန်တော်ပြောတယ်နော်တခြားဘာမှမပြောအစိုးရလို့ပြောအစိုးရကအရန်ကိုစူးစမ်းနေတယ်ဒီဥစ္စာကြီးကတကယ်ကိုသူဟိုဘာလဲပြန်လက်ခံမဲ့တာဝန်ရှိတယ်ဒါကြောင့်မလို့ဒုက္ခသည်စခန်းထဲအထိလည်းတွားတယ်တခြားတော့သူတွဲဆုံညှိနှိုင်းမှုတွေလည်းအများလုပ်တယ်ဒီနေ့ဒီပကကြရတဲ့ခါကျတော့တောက်လျှောက်ပြီးပြောတာကတော့မြန်မာအစိုးရကပူပေါင်းဆောင်ရွက်မရှိဘူးမလုပ်ချင်ဘူးမကြိုက်ဘူးဒါပဲသူကတကမာလုံးဖြတ်ပြောတယ်ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းမှာကတော့လေဆံပြောင်းသွားပြီဒီနေ့ဒီနိုင်ငံအကြီးဝန်ကြီးကပြောလဲဆိုတဲ့ခါကျတော့ကျွန်တော်တို့အဆင်ပြေနေပြီစက်တင်ဘာလောက်ဆိုရှေ့နိုင်မယ်ပါညာသူတို့ကပြောတယ်နောက်ပြီးတော့မှဝန်ကြီးချုပ်ရှေ့ဟာစီနာကလည်းပြောလဲဆိုရင်နောက်ဆုံးပြီးပြောခဲ့တဲ့မိတ်ခွန်းတွေမှဆိုပါလဲဆိုရင်ဒီဒုက္ခတွေတွေမပြန်နိုင်ရေးဟာဟုတ်တယ်မြန်မာအစိုးရကလည်းဒါတိတ်ပြီးတော့မှဟိုဟိုလက်ခံကျင်တဲ့စိတ်ဟိုမပုံစံမပေါ်ဘူးဒီပြင်ကိုဒီဒုက္ခတွေစခန်းထဲမှာအလုံးလုံးနေတဲ့ NGO တွေ INGO တွေကလည်းသူတို့အကျိုးစီးပွားတွေနဲ့ရှိနေတဲ့ခါကျတော့မပြောင်းအောင်လှုပ်ကြော်တာတွေပါလေရှိနေတယ်အဲ့ဒါတွေလည်းပြဿနာရှိနေတယ်ဆိုပြီးတော့မှထုတ်ပြောလာတာတွေရှိတယ်ဆိုတော့အဲ့လိုမျိုးအခြေအနေတွေအကုန်လုံးကိုကျွန်တော်တို့ကဟိုနားလည်ဖို့လိုတယ်အဲ့တော့ချုပ်ပြီးတော့ပြောရရင်တော့ဒီမှာအစိုးရကတော့တကယ်ကိုစူးစမ်းနေတယ်ပြည်ပြချင်းချင်းကိုစူးစမ်းနေတယ်အဲပြီးတော့မှနောက်ကနော်လို့ဘင်္ဂလားဒေ့အစိုးရကလည်းအခုဆိုဘာပဲပြောသူတို့တွေလည်းလိုက်ပါလာပြီးပို့ဖို့ရေးကိုအဲ့တော့တစ်ခါကထွက်သွားတဲ့လူတွေကနိုင်ငံရေးရသူတို့ရည်ရွယ်ချက်နဲ့တစုံတရာရှိတဲ့ခါကျတော့အဲ့တောက်ဆုံမှုတွေကတော့ရှိမှာပဲအဲ့ဒီဥစ္စာကိုတော့ပြည်ရနိုင်ရမယ်လဲတူပါတယ
်ဟုတ်ကဲ့ခင်ဗျာဦးစီးသူအောင်မြင့်ကဒေါက်တာနိုင်အောင်ဒီလိုက်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်တို့သရရှင်တွေအလှည့်ပေးပါမယ်ကျွန်တော်တို့ဒီနေ့ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေပို့ထားတော်တော်များပါတယ်ဒါပေမဲ့ကျွန်တော်တို့တက်နိုင်တော့ပဲခေါ်သွားနိုင်မှာဖြစ်ပါတယ်အရင်ဆုံးကျွန်တော်ဦးချင်းမြင့်ရှိပါတယ်ဦးချင်းမြင့်တို့ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
ကျကျွန်တော်တို့နိုင်ငံတော်သမ္မတအထွတ်ထိပ်ပါရှိတယ်လို့လည်းပြောတယ်ဒါမှမဟုတ်ကျွန်တော်တို့2008ပြည်တော်ကြီးကဥဒေရာစီစီရမှာဘာမှဟိုလုပ်ပိုင်ခွင့်မရှိတော့အဲ့ဒါတော့နိုင်ငံဥပဒေကဖြင်းလို့သူလုပ်နေတယ်ဒါနဲ့တော့နိုင်ငံတော်သမ္မတလုပ်တဲ့လုပ်တဲ့ကြာဒီကိုမလုံနိုင်ဖြစ်နေတယ်ဒါကြောင့်တော့ဒီအချိန်တော့ဒီမွတ်စလင်ကြီးကတော့နဲ့ပြည်လည်းတည်ဟန်မတူဘူးကျွန်တော်ထင်ပါတယ်ခင်ဗျာ
နောက်ထပ်တူအလှည့်ပေးကြပါလေအရှင်တန်ရမိတ်လို့ရပါပြီဖရာတူပါဗျာ
နိုင်ငံတော်အစိုးရရောမြန်မာနိုင်ငံကိုလုတ်ပြရာတွေက2008ခုစီပုံပြင်ပြရာနဲ့အားလုံးတိုင်းရင်းသားညီညာရေးနဲ့ဆိုတော့အားလုံးကိုပြည်လဲစီခြင်းပါတယ်အဲ့ဒီဘက်ကဘင်္ဂလီကောကောဒွေညာကောကောခေါ်တာကအရင်မရှိပါဘူးအစိုးရကလည်းလုံပန်းနေတယ်ပြည်သူတွေကလည်းမျောလင့်နေပါတယ်ပြည်စည်းခြင်းလို့ဟိုအားလုံးကိုပြင်းထန်ထားပါတယ်ဟိုနိုင်ငံတကာကလည်းအစိုးရကိုဖိအားပေးရုံမပေးပါနဲ့အခုအဆောင်ဥတီဆောက်တယ်ဆိုတော့လည်းအစိုးရလည်းအကြက်တဲဖြစ်နေပါတယ်အဲ့ဒီတော့တရုတ်နဲ့အိန္ဒိယကပဲကူပြီးအဆောင်ဥတော့ပါသေးတယ်အခြားနိုင်ငံတွေကလည်းဒီတွင်းကိုကြက်အတင်ဖိအားမပေးဘဲနဲ့ တို့လာနိုင်အောင်အကောင်အထည်ပူးဆောင်တာတို့ဘာလို့မထားသေးဘူးညာလို့မထားသေးဘူးလို့ပြောတာတဲ့ဝိုင်းပြီးတော့ကုညီလိုက်ရင်တော့မြန်လာလိမ့်မယ်လို့ခွန်ကြီးတို့မြင်ပါတယ
်တင်မဖျားချင်းတံရပါကျွန်တော်ပင်နိုင်ဆွေးနွေးသူကလှည့်ပေးချင်တာကခုနကဥစီသူအောင်မြင့်ပြောသွားတဲ့ထင်မှာကုနိုင်အောင်ဒေါက်တာနိုင်အောင်ပြောသွားတာကိုပြန်လဲတုံ့ပြန်ထားတာရှိပါတယ်သူကတော့ခြေကံကြောင်းတရားထဲမှာဒီလူခွင့်ချိုးဖောက်တာတွေပေါ့နော်မတရားလုပ်တာတွေရှိတယ်လို့ပဲတစ်ဖက်မှာနိုင်ငံရေးရှိရဲ့ချက်ရီမှန်းချက်ရ ेंजर တွေဘက်မှာလည်းရှိပုံရတယ်ဆိုတော့ claim ပေါ့နော်သူဘက်ကပြောသွားတာရှိတော့တော်တော်နဲ့အောင်အဲ့ဒါနဲ့ပတ်သက်လို့သူဆွေးနွေးတာဘယ်လိုများတုံ့ပြန်ခြင်းပါလဲ
ဒါတော့မဆမ်းပါဘူးသူတယောက်ကကိုဖိနှိတ်ခံလာရင်နော်အော်ကျောင်းဆရာဖြစ်လာရင်ကိုယ့်ရဲ့ယက်တီချက်ဆိုတာပြောကြတာပဲဒါတော့ရှိမှာပဲဒါပေမဲ့ကျွန်တော်ပြောပြချင်တာကလည်းဆိုတော့ကျွန်တော်တို့ပြောနေတဲ့ဥစ္စာတွေအလွန်ကျူးလို့ထင်စရာတွေလည်းရှိနိုင်တယ်ဒါကြောင့်မလို့အားလုံးရဲ့ဒါတိကျတုလက်တဲ့လားမြတ်တဲ့ဟိုဆက်စင်းမှုတွေတော့ပါလို့ကျွန်တော်ပြောနေတာဒါမဲ့ကျွန်တော်ပြန်ပြောပြချင်တာကဘာလဲဆိုတော့ဒီဖြစ်တဲ့ပုံစံဒီရိုညာကိစ္စတခုတည်းမှလည်းကျွန်တော်ကြည့်နော်ဆိုတော့ဒီဟာကတောက်လျှောက်2012 2016စက္ကောနော်တောက်လျှောက်ဖြစ်ခဲ့တဲ့ပုံစံအဲ့တော့ဒီလိုဖြစ်တဲ့ပုံစံတွေကနော်စစ်တပ်ကလုပ်တဲ့နေရာမှာတတိုင်းတပြည်လုံးမှာရှိတဲ့ကျန်တဲ့တိုင်းသားတွေပေါ်မှာလည်းအလားတူမျိုးကျူရင်းစစ်ဆတ်ဖြစ်တဲ့ရှိခဲ့တဲ့ဥစ္စာနော်ပြောချင်တာကဘာလဲဆိုတော့တနေရာမှာတပုံထားတယ်တနေရာမှာစက်ညမတစ်ခုလုပ်တယ်ဆိုလို့ရှိရင်အဲ့မှာရှိတဲ့ပြည်သူပြည်သားသက်ဆိုင်တိုင်းသားအုပ်စုတွေရဲ့လူတွေကအဲ့လိုမျိုးကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်မိရှုခံရတယ်မတိကျခံရတယ်တတ်ခံရတယ်ဘာဖြစ်တဲ့ညာဖြစ်냐အဲ့ဒါတွေကတောက်လျှောက်ရှိခဲ့ပြီလားအားလုံးကဒီပတ်တံမဲ့ဒီပုံစံမဲ့ဒါမဲ့ရိုရင်းကြရီမှာပူဆိုးသွားတာပါလဲဆိုတော့သူတို့ကြတော့နော်ခုနပြောတဲ့ရခိုင်နေရာလည်းမကြိုက်ဘူးနော်ပမာပို့တော်စားတွေလည်းမကြိုက်ဘူးနော်သူတို့တွေအဲ့လိုနှစ်ပေါင်းများစွာပြောဆိုသူတို့ကြတော့သူတို့ကြတော့ထားလူတွေတဲ့ marginalized ဖြစ်တဲ့လူတွေဖြစ်တဲ့တို့ကြောင့်မလို့ဖယ်ကျင်ခံတဲ့လူတွေဖြစ်တဲ့ကြောင့်သူတို့ကြတော့ပိုဆိုးတယ်သူတို့က easy target လွယ်ကူတဲ့ပြစ်မှတ်ဖြစ်သွားတယ်ပိုပြီးတော့ခံရတယ်သူတို့ပြောရင်ပြောမဲ့သူရှိမှမဟုတ်ဘူးဆိုတဲ့လူမျိုးဖြစ်တယ်အဲ့တော့ကျန်တဲ့တိုင်းသားတွေမှာလည်းဒီလိုမျိုးဒီလောက်အတိုင်းသားဒီပိုကြီးကြီးကျယ်ကျယ်ဖြစ်တော့မှအဲ့လိုမျိုးပုံစံကတော့အားလုံးနေရာမှာကြိုက်တဲ့တိုင်းသားတွေမှာဒီပုံစံနဲ့ပဲအဲ့ဒါကိုပြောချင်တာပါတယ်အဲ့ဒါလည်းနိုင်ငံကြီးရွေးချက်ပဲအဲ့တော့ဒီနိုင်ငံရေးကြီးရွေးချက်ကနော်အဲ့ဒါစစ်တပ်မှာရှိနေတဲ့အကြောက်တဲတွေပြောဖို့ပဲအဲ့ policy တွေမဖယ်ရှားဘူးဆိုလို့ရှိရင်အဲ့ policy အမှားတွေမပြင်းဘူးဆိုလို့ရှိရင်ဒီပြဿနာတွေဆက်ဖြစ်နေမှာပဲ
ဟုတ်ကဲ့
အခုလည်းဖြစ်နေတာပဲအဲ့ဒါကိုပြောပြတာ
ကျွန်တော်ပြဿနာရဲ့ဆက်အခုနောက်တစ်ခုထပ်မေးချင်တာကခုနကပြောထားတဲ့အထဲမှာလက်ရှိအစိုးရကဒီ Ranger နေရာပြန်ရေးကိုတေချာကိုကြိုးပမ်းပြီးတော့အင်တိုက်အားတိုက်လုပ်နေရဆိုတော့ဟိုပါပေါ့နော်တကယ်ကိုကြိုးပမ်းပြီးလုပ်နေပါတယ်ဆိုတော့လူလူလာလုံနေပါဆိုရကိုနိုင်အော်ဥစီတော်အမြင်မြင်ပါလေဒါနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်ရဲ့အမြင်လည်းသိကြပါလေအစိုးရရဲ့လုံဆောင်ချက
်မပြီးခဲ့တဲ့ခါတည်းမှာဒီအစိုးရဖွဲ့သွားနှစ်ခါလားပဲရှိသေးတယ်เนาะပြီးခဲ့တဲ့ခါတော့စက်တင်ဘာလသဘောတူထားလူ1300ဒေါ်လာပြန်မှုဆိုရဥပဒေရောပြန်လာတယ်เนาะပြောချင်တာကဘာလဲဆိုတော့တစ်ဖက်မှာအစိုးရကကြုံနေနိုင်တဲ့အခက်အခဲတွေပဲပေါင်းစုံဖိအားတွေရှိနေနိုင်တယ်ဆိုတာကိုကျွန်တော်နားလည်လို့ရတယ်ဒါပေမဲ့ပြောချင်တာကဘာလို့ဆိုတော့အဲ့ဒီခက်ခဲလို့ဖြစ်ချင်းမဲ့ခါမှာတကူရဲ့ domestic actor ပေါ့နော်အထက်ကလူတွေနဲ့လိမ်ပတ်ပွေရှုပ်ဖြစ်နေတဲ့ကိစ္စကိုအဲ့လိုရှင်းနေမယ်ဆိုလို့ရှိရင်တော့မရနိုင်ဘူး။ဘာဖြစ်လို့ဆိုတော့ကိုယ်အဲ့ဒါကိုကြော်လွှားနိုင်တဲ့အားမရှိဘဲကြောင့်မလို့အဲ့တော့ဒီနိုင်ငံတကာကူညီနဲ့ဝိုင်းပြီးဖြစ်ရှင်းမှုလိုတယ်။ချိုးဖဲမှုတည်းတဲ့နေစေနောက်ကိုယ်ချင်းနဲ့မှထားတဲ့ကိုယ်စီမှာထားတဲ့ policy ကိုရှင်းရလားဆိုတဲ့ဥစ္စာမျိုးဖြစ်ပေါ်လို့ရအခုတော့နိုင်ငံတကာ PR တွေကဒီရက်ဒီတပူများလာတဲ့အချိန်ကျမှဒါလေးကိုသွားသွားပြပြောလိုက်အတော့ကျန်နေပြန်လာလဲဆိုကိုယ့်ဘက်မှာလက်တွေ့မကြည့်အခုအောင်စရဆိုတဲ့ရက်ွက်ရှိတယ်နောက်ပြီးခဲ့2012တရားနေပြီးတော့အပိတ်ခံထားတဲ့ရိုးဉာဏ်နေတဲ့ရက်ွက်မျိုးထဲမှာပဲနော်မျိုးထဲမှာပဲစစ်တေမျိုးထဲမှာပဲအခုတတိဘလို့နေရလဲဆိုတော့ဟိုဗါလဲဟိုဘဒူးကဲဖြတ်သူတယ်နော်ဆိုတော့အဒီကြားထဲမှာမအခုဟိုတိုက်ပွဲတွေကိုအကြောင်းပြုပြီးတော့မှဒီနိုင်ငံတကာအကူအညီဒေါ်လာချင်းဆန္ဒနဲ့အကူအညီပိတ်လို့မရဘူးအခုသွားလို့ရှိရင်အခုသွားလို့ရှိရင် NVC ကတ် NVC ကတ်ဆို NVC ကတ်ကရှေ့မှာ white card တို့ဘာလို့ညာတို့ဇလန်းနေအများကြီးရှိတော့လူရဲမယုံတော့ဘူ
းဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ဦးစီးသူအောင်မြင့်ကိုပြန်လှည့်ပေးခြင်းပါလေခုနဒေါ်တော်နိုင်အောင်ပြန်မိကုန်းထုတ်သွားတဲ့ခါမှာအစိုးရကလှုပ်ဆောင်နေတာကိုတော့သူမငြင်းဘူးဒါပေမဲ့တန်ရရှိပါတယ်သူအမြင်ကတော့ခုနပြောလို့ဆိုရကိုနိုင်ကမူဝါဒရရှင်းလင်းရှိရလားဆိုသူမေးခွန်းထုတ်ပါတယ်ဒါနဲ့ပတ်သက်လို့ဥစီစုအမြင်သိကြပါတယ
်အစိုးရကတော့ဟိုဘာပြောမလဲဆိုရင်နှစ်ပေါင်းများစွာဒီဖြစ်ထားတဲ့ဆရာနာရှင်တွေဖိမိသွားတဲ့ဆရာနာရှင်တွေမဟုတ်တာလုပ်သွားတဲ့ဟာကြီးကိုအမွေဆက်ခံပြီးတော့လုပ်နေရတယ်အလုပ်နေရတဲ့စီမှာနောက်ဆုံးပေါ့နော်နောက်ဆုံးအချက်လေးဟိုကျွန်တော်ဟိုကုလားတော်ဟာကိုကျွန်တော်ပြောပြချင်တာကအဲကုလားတော်က2000ဟိုဆက်နှစ်ဆိုတာတော့ခဏထားလိုက်တော့2010ဆိုတာလည်းဒါသမရဥသိစိလက်ထက်မှာဖြစ်ခဲ့တာ။နောက်ပြီးတော့မှ2016မှာဖြစ်ခဲ့တယ်။အဲပြီးတော့2019မှာဖြစ်ခဲ့တယ်။ အဲ့တော့ဒီဖြစ်စဉ်ဒီကာလတွေရဲ့အခြေအနေအရှိပိုင်းတွေအကုန်လုံးပြန်ကြည့်ရင် NDC ကတ်တွေပါတယ်အကုန်လုံးကအဲ့ဒီအချိန်ကာလအထိကိုတခိုင်ပြည်ထဲမှာတခြားအစိုးရဆိုတဲ့ဥစ္စာကဘာမှလွတ်ပြန်ခွင့်ရှိတဲ့အခြေအနေအဲ့ဒီမှာဘာမှမရှိဘူးအဲ့မှာရှိတယ်နှစ်ခုလည်းပဲရှိတယ်လုံယုံရင်းနဲ့အုပ်ချုပ်ရင်းနှစ်ခုပဲရှိတယ်အဲ့လုံယုံရင်းနဲ့အုပ်ချုပ်ရင်းနှစ်ခုဆိုတော့လည်းတတ်မလို့လက်အောက်မှာပဲရှိတယ်အခုမှအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကဒီလေရေးကနေပြီးတော့မှဟိုအစိုးရလက်အောက်ကိုဒါရောက်လာတာတက်လက်အောက်ကလည်းလောက်ရောက်လာအခုမှဒါဘယ်လောက်ထိရောက်ပြီလဲကျွန်တော်တို့လည်းမသိသေးဘူးရောက်ရုံပဲရှိသေးတယ်ဆိုတော့အခါကျတော့အစိုးရကဘာမှလုံလို့ရတဲ့အနေအထားမဟုတ်တဲ့အခါမှာအစိုးရကိုအပြစ်သွားတင်တယ်လို့ဘယ်လိုဖြစ်မှာလဲအဲ့တော့တစ်ဖက်ကဟိုပြန်မေးရမယ့်ဟာကဒီ ARS တွေအကြမ်းဖက်အဖွဲ့တွေရှိတယ်ဒီအဖွဲ့တွေကဘာကြောင့်ကျွန်တော်တို့မေးဖို့ထုတ်လို့ရတာကဟိုစစ်အာဏာရှင်တွေလက်ထက်တုန်းကတော့တိုက်တာခိုက်တာအဲ့ဒါတွေမလုပ်ခဲ့ပဲနဲ့ဒီဒေါ်ဆန်းစုကြည် NLD အစိုးရတက်လာတဲ့ခါကျတော့မှအတူကဘာပဲတော့လာပဲတော့တက်ခတ်ရတာလေဒီခါကျတော့ဒီအစိုးရကဒီပြဿနာကြီးကိုအပြေရှားနေတယ်ရှင်းပါကြုံရတဲ့ဟာဒီကိုလည်းသူကသေချာကိုပြန်လေးလာသုံးတက်ပြီးတော့မှသေချာကောင်းအောင်လုပ်နေတယ်ကောင်းအောင်လုပ်နေတဲ့အစိုးရလက်ထက်မှာမှဘာဖြစ်လို့ဒီလိုမျိုးအကြမ်းဖက်တိုက်တာတွေလုပ်ရလဲတော့လုပ်တာတစ်ချိန်မကောက်ဘူးနောက်တစ်ချိန်ထပ်လုပ်တယ်လုပ်တဲ့ခါကျတော့နောက်ဆုံးတော့ဓာကြီးကိုပြည်ပြည်နဲ့ထိရှင်းပေးဖို့ဆိုတဲ့ဟာမဖြစ်တော့ဘဲနဲ့ကျန်တဲ့လူရုံးရေးဆိုင်ရာတာဝန်ယူထားတဲ့တမ်းပေါ်နဲ့ပဲထိတဲ့တိုးရတဲ့အချိန်ကြီးရောက်တယ်။အဲဒီလိုအချိန်ကြီးရောက်သွားတဲ့အခါကျတော့လေအခြားဖြစ်ရတယ်လေမတူတဲ့ကိစ္စမှာဟိုနိုင်အောင်တို့ဘာလို့ကအဲ့ဒီကမွတ်စလင်တွားပြီးတော့မှမင်းမြန်ဆောင်ရမ်းနေစီမှာစစ်စစ်ဆက်ဆက်မင်းမြန်ဆောင်ရမ်းတာကြီးမလုပ်ခဲ့ဘူး။ဒါ time တို့ဘာလို့ဟို news တို့ magazine တွေမှာလည်းအမှပါပြီးသားပဲ။အလိမ့်ညာတွေအများကြီးပါတယ်။ပါတယ်ဆိုတဲ့အခါကျတော့ဟိုဓာကြီးတွေယုံပြီးတော့မှဂျီနိုဆိုက်ဆိုပြီးတော့ပြောတယ်။ဂျီနိုဆိုက်ဆိုရင်ပြန်ချပြောတယ်ကဘာကြီးလည်းလက်ခံရမယ်အခုကဘာကြီးလည်းဂျီနိုဆိုက်ဆိုတဲ့ဥစ္စာကိုလက်မခံပါဘူး။ဂျီနိုဆိုက်ဆိုရင်ကျွန်တော်မြန်မာတက်မလို့ဆိုတာလဲထားဖို့တော့မဖြစ်တော့ဘူးတကယ်လို့ဂျီနိုဆိုက်ဟုတ်သလားဒါတွေကဘာဖြစ်လို့ဒါတွေကဝါရဖြတ်နေတာလဲအဒီသဘောမျိုးတွေမဟုတ်တာတွေမမှန်တာတွေနဲ့အများကြီးဒီမှာလာလုပ်ပြီးတဲ့အခါကျတော့မှလက်ရှိအစိုးရကိုအပြစ်တင်နေတာကတော့အတော်တော်ဆိုးတဲ့ကိစ္စပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တမနီလောက်ပဲချိန်ရပါတယ်ဒေါ်တော်နိုင်အောင်မဲလှည့်ပေးလိုက်ချင်ပါတယ်ခုနကစီသူအောင်မြဆွေးနွေးသွားတဲ့အပေါ်မှာအစိုးရယူကိုပဲအပြစ်တင်လို့မရဘူးဒေါ်တော်နိုင်အောင်အမြင်သိချင်ပါတယ်တုံ့မြတ်ချက
်အစိုးရယူပဲဖြစ်မတင်ဆိုတော့ကျွန်တော်တို့ငိုရဲကကျွန်တော်တို့ကတော့ဒီကိစ္စကအစင်အဆက်ဖြစ်လာတဲ့ကိစ္စပါစစ်တပ်ရဲ့ policy လို့ကျွန်တော်တို့ပြောပြသားပါဒါပေမဲ့အစိုးရရဲ့လို့တာဝန်ရှိမှာပဲအဲ့တော့ကိုကတာဝန်အရာအာဏာရှိတာမရှိတာတပိုင်းပေါ့လေကျွန်တော်ပြောချင်တာပါဆိုခုနကပဲကိုစစ်တရားဝင်ပြန်ပြောရမယ်အခု2016-2019ဖြစ်တာဒီ NLD အစိုးရမှာဖြစ်နေတာမဟုတ်ပါဘူးလို့ကျွန်တော်တို့ဟိုဗါလဲဟိုအချိန်ကြီးပြောနောက်ခံစက်ကြောင်းတွေအများကြီးရှိတယ်အ ਨੇ ဆုံးပြောရင်ဒီဆို2012ရှိတယ်နော်အဲ့တော့ကျွန်တော်ကအစားဒီအချိန်ကြီးမှာဘလို့တိုက်တာလဲလို့ပြောရင်ဒီလိုပဲဒီပလောင်နောက်ပိုင်းမှာဖြစ်လာတဲ့ပလောင်တို့ဘာတို့ညာလားဟိုအေအေတို့ဘာတို့ညာတို့ဘဒူးမမအလကားနေနေတော့မတိုက်ချင်ဘူးဖိနှိပ်လူကတိတ်များလုံးလို့မလို့ဒါဘာကြောင့်ဒီကဖြစ်လဲဆိုတော့အဲ့လိုဖြစ်လာတဲ့အချိန်တော့မှတမ339ကဝင်လာတယ်အကြီးကျယ်ဝင်လာတယ်အဲ့ဒီပုံမှာကြောက်လန့်ပြီးဖြစ်ကုန်ကြတာပဲအဲ့တော့ကမ္ဘာကြီးကမှဂျီနိုဆိုက်ကိုလက်ခံလားမလက်ခံလားဆိုတော့ကုလသမဂ္ဂအောင်ဆုံးပြတ်နေပြီအမေရိကန်လည်းရေးယူနေတခြားဥယူဥပပါလည်းရေးယူနေရောတော့ကျွန်တော်ဆိုင်မဟုတ်ဘူးလို့ကျွန်တော်ထိုင်နေနေတာတဲ့အဖြေပါလဲဆိုတော့ရှာွက်ဖို့ရေးကြည့်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုက်ရိုက်ဒီလိုက်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဦးစီးသူအောင်မြင့်နဲ့ကျွန်တော်တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ကပေးပါခင်ဗျာ
ဒီကနေ့နဲ့တရရဲ့လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီကနေ့မနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်ကဝင်ရောက်ခြေချလာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီထားဆဲရှိကြောင်းဆွဆွဲတဲ့နဲ့သမ္မတထရမ့်အစိုးရကိုထိတ်တန့်လူခွင့်အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရာရောက်တယ်လို့ပြောပါတယ်။ ACLU ကအမေရိကန်ပြည်သူ့အခွင့်အရေးများသမ္မတကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ဗဟိုအစိုးရတရားသူကြီးထံမှအင်္ဂါနေ့ကရှောက်ထားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကဗုဒ္ဓဖူးနေ့အစောပိုင်းမှာနိုင်ငံအရှိတ်ကံရုံးရံကနေဒုံးကျည်တွေပြစ်လုခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဆောက်ထမ်မြုံပြည်နယ်ဟိုဒိုကျွန်းဆွယ်အနီးကနေဒုံးကျည်တွေကိုပြစ်လုခဲ့တာလို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်အဖွဲ့ကနေပြောဆိုလိုက်တာဖြစ်ပါတယ်။နောက်ထပ်ပြစ်လုမှုတွေကိုစစ်တပ်ကဆက်လက်စောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။မနေ့ကနိုင်ငံပေါင်း20မှာလက်နက်ကင်ပဋိပက္ခတွေတွင်ကလေးစစ်သားတုံးပြမှုကြောင့်ကလေးတငယ်တေဆုံးဓာတ်မဟုတ်ထိခိုက်ဒဏ်ရာရမှုအရေးအတွက်ဟာယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း12,000ကျော်ထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်အထူးတုံ့ထုတ်ရကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။
ဘရိုနီမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းချင်းချုပ်ကိုဒေါက်ကီမျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရီစမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ယေမင်ထော်မဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်တိထုတ်လွှင့်မဲ့အစီအစဉ်တွေကို Line No Meter 2nd, Line No Meter 19နဲ့ Line No Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.